Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ2019ခုနှစ်ဇွန်လ2ရက်ဗုဒ္ဓဦးညပိုင်းစီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများသတင်းအောင်ပါဒီကနေ့ညပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်။
ကျွန်တော်အောင်လင်ဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ဟောင်ကောင်ကျွန်းမှာငင်းပွားစရာဥပဒေမူကြမ်းကိုကန့်ကွက်ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားအတိအယုံတွေဖြစ်ပွားခဲ့ပါတယ်။ရင်ဂျာဒုက္ခသည်အရေးဖြစ်ရှင်းရမှာမြန်မာနိုင်ငံကိုတွန်းအားပေးဖို့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အတူအမေရိကန်တာဝန်ရှိသူတွေကသဘောတူကြောင်းပြောဆိုလိုက်ကြပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့အတူချင်းညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းနေပြီးနားဆင်ရမယ့်သတင်းလှော်ရီမှာတော့မျိုးပြဖြစ်ထွန်းမှုတိုးတက်လာတဲ့မြန်မာနိုင်ငံမှာမျိုးပြတွေကိုစနစ်တကျချဲ့ထွင်မှုမလုပ်နိုင်ရင်ရင်ဆိုင်ရမယ့်ပြဿနာတွေကိုကမ္ဘာ့ဘဏ်ကထောက်ပြသတိပေးလိုက်တဲ့အပေါ်မှာ
ကျွန်တော်တို့အတိုင်းကြီးကစီတော်စုလို့ပြောပြီးတော့တနေရာနဲ့တနေရာကွာအချက်တွေရှိတာပေါ့ဗျာအခုဆိုလို့ရှိရင်ဥပမာကျွန်တော်
မျိုးပြပညာရှင်ဒေါက်တာကျော်လတ်ပြောသွားတာပါအပြည့်စုံကနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းလွန်နဲ့အတူထိုင်းတောင်ပိုင်းမှာအမှုခုနှစ်မှုနဲ့ဝရမ်းထုတ်ခံချရတဲ့မူရီယာစာတူကိုမြန်မာနိုင်ငံတာချီလိမ့်မှာဖမ်းမိတဲ့အကြောင်းကုန်ကျန်းဖြစ်ပြန်သုံးနိုင်တဲ့နိုင်ငံသားကအမိုက်တွေကိုတရုတ်အစိုးရကမဝယ်တော့ဘူးလို့ဆုံးဖြတ်ခဲ့တဲ့နောက်အာရှစိတ်ကမ်းတွေမှာတောင့်တင်နေတဲ့ဒီအမိုက်ပြဿနာကိုဘယ်လိုဖြေရှင်းကြပါမလဲ။ဒီလိုစိတ်ဝင်စားဖွယ်ရာသတင်းလွှာတွေကိုနားဆင်ရပါမယ်။သတင်းပတ်စင်ကဏ္ဍတွေမှာတော့လူလူနဲ့ကျမ်းမာရေးကဏ္ဍမြမရေးသုံးသက်ချက်တို့အပြင်တပတ်တွင်းအကစားသတင်းလွှာတွေကိုတင်ဆက်ပေးပါမယ်။အခုရင်ဆုံးတော့ဒီကနေ့ညပိုင်းအတွေ့နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါရှင
်။အလူရှိနေသူတွေကိုသက်ဆိုင်ရာနိုင်ငံတွေထံလွှဲပြောင်းပေးရေးဥပဒေမူကြမ်းကိုခန့်ခွက်တဲ့အနေနဲ့ဟောင်ကောင်အစိုးရရုံးချုပ်ရှိမှာဆန္ဒပြတွေနဲ့ရဲတပ်ဖွဲ့ကြားဒီနေ့တည်ပြုံးနေဖြစ်ပေါ်ပါရဲ့။အဲဒီဝစ်ဆုံနေတဲ့အကောင်အွယ်ယူထားတဲ့ရဲတပ်ဖွဲ့ကဆန္ဒပြသူတွေကိုမြေကြီးယူပုံနဲ့ရာဘာချီစံနဲ့မြေကောင်းရည်တွေတုံးပြီးရှင်းလင်းမှုကြိုးစားခဲ့တယ်လို့ဆန္ဒပြသူတွေဘက်ကလည်းအတားအဆီးကိုတွန်းဖယ်တာပစ္စည်းတွေနဲ့ဖြစ်ပေါက်တာတွေရှိပါရဲ့ဆန္ဒပြဝင်ပေါ်ပေါ်ရကအငင်းပွားစရာဖြစ်နေတဲ့ဥပဒေကိုဆွေးနွေးမဲ့အစီအစဉ်ကိုလွှတ်တော်ကရွှေ့ဆန်းလိုက်ပါရဲ့ဆန္ဒပြသူတွေအနည်းနာမှရှိတဲ့ကုန်တက်တစ်ခုနဲ့လမ်းတွေပေါ်မှာလူစုခွဲပေါင်းရင်းနဲ့လှုပ်ရှားမှုအရင်းနှီးတာမဟုတ်တဲ့အကြောင်းလည်းပြောဆိုခဲ့ကြတာပါရန်နယ်ကြီးရဲ့စီဝိုင်းလုပ်ငန်းတွေကတော့ဆန္ဒပြဝင်မှာဝန်ထမ်းတွေမပါနိုင်အောင်ပိတ်ထားမဲ့အကြောင်းအစိုးရမှာပဲကြေညာခဲ့ကြပါတယ်။ဆိုပြထားတဲ့ဥပဒေကြမ်းရတရုတ်ပြည်မှာကြီးပါဝင်တခြားနိုင်ငံတွေထံအလွန်ရှိနေသူတွေကိုအလွယ်တကူလွှဲပြောင်းပေးနိုင်မှာပါ။ဟောင်ကောင်ကျွန်းမှာဒေသခံထောင်ပေါင်းချီပြီးတနင်္လာနေ့နေ့ကကန့်ကွက်ဆန္ဒပြခဲ့ကြပေမဲ့ဟောင်ကောင်ကျွန်းအမှုဆောင်ရာရှိချုပ်ကယ်ရီလမ်ကတော့ဥပဒေကြမ်းကိုထောက်ခံထားပါတယ်။အလွန်ရှိနေသူတွေကိုသက်ဆိုင်ရာနိုင်ငံတွေထံလွှဲပြောင်းပေးနိုင်မယ့်ဥပဒေအရထို့သဖြင့်ဟောင်ကောင်နဲ့မတူတဲ့တရားစီရင်ရေးစနစ်ရှိရာတရုတ်ပြည်မှာကြီးကိုလွှဲပြောင်းပေးမယ့်ပေါ်ဟောင်ကောင်မှာရှိနေကြတဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းတွေသာမကဥရီယာတိုင်ဝမ်နဲ့ဒီမိုကရေစီလွန်လာတဲ့နိုင်ငံရေးပါတီတွေကပါစိုးရိမ်နေကြပါတယ
်။ရုရှားနိုင်ငံမှာထင်ရှားတဲ့သတင်းထောက်တယောက်ကို1600ဖမ်းဆီးခဲ့တယ်လို့စစ်ဆွဲခံရတဲ့ရဲတပ်ဖွဲ့ဝင်တွေကိုအရေးယူပေးဖို့တောင်းဆိုခဲ့ကြတဲ့မော်စကိုမြို့တော်ကဆန္ဒပြပွဲအတွင်းအတိုက်ခံကောင်းဆောင်အလက်ဆီနာဗနီအပါအဝင်လူပေါင်း100နီးပါးဖမ်းဆီးခံရကြောင်းနိုင်ငံရေးအကျဉ်းသားအရေးဆောင်ကြည့်လှုပ်ရှားမှုအဖွဲ့တစ်ခုကပြောဆိုလိုက်ပါတယ်။မနေ့ကတော့လူပေါင်း94ယောက်ထက်မနည်းကိုဖမ်းဆီးခဲ့ကြောင်းနဲ့တချို့လူတွေကိုတော့အတင်းကြပ်အင်အားသုံးဖမ်းဆီးခဲ့ကြောင်းOVD Info လို့နာမည်ပေးထားတဲ့အဖွဲ့ကပြောဆိုလိုက်တာပါခွင့်ပြုချက်မရပဲဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်မှာတော့သတင်းထောက် Even Governors ပေါ်ဆွဲဆိုထားတဲ့အမှုတွေကိုရဲတပ်ဖွဲ့ကအယုတ်တည့်ပြန်ပြီးတော့ရုတ်သိမ်းခဲ့ပါတယ်သတင်းထောက်ကတော့သူနေထိုင်ရာတိုက်ခန်းတစ်ခုမှာမွေးဆေးဝါးတွေတွေ့ရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပြီးခဲ့တဲ့သတင်းမှာထဲမှာပဲရဲကဖမ်းဆီးခဲ့တာပါမော်စကိုမြို့တော်ကအစိုးရအရာရှိတွေရဲ့အချင်းမြတ်ချစာမှုတွေကိုဖော်ထုတ်ရေးသားမှုအတွက်ထင်ရှားတဲ့သတင်းထောက် Golunov ကတော့မွေးဆေးဝါးမှုဆွဆွဲချက်ကိုညှဉ်းဆန်းထားပါတယ်အနာပိုင်းတွေကတော့သတင်းထောက်ဖက်ကအမအရင်လုတ်ကဲကြောင်အထောက်အထားကငယ်လုံးလုံးမရှိတဲ့အတွက်တနင်္လာနေ့ကပဲအမှုကိုပြန်ရုပ်သိမ်းခဲ့ကြောင်ပြောဆိုထားပါတယ်ရုရှားနိုင်ငံကနာမည်ကြီးသတင်းစာ3ဆောင်အပါဝင်သတင်းထောက် Governor ကိုထောက်ခံသူတွေကဖမ်းဆီးမှုအပေါ်အပြင်းထန်ဝေဖန်ကန့်ကွက်မှုတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲရဲတပ်ဖွဲ့ဖက်ကအမှုကိုပြန်ရုပ်သိမ်းခဲ့တာလည်းဖြစ်ပါတယ်
အမေရိကန်ပြည်အစမှာရှင်းနေ2020ပြည်နှစ်မှာကျင်းပဖြင့်သမ္မတရွေးကောက်ပွဲမှာပြန်လည်ရှင်ပြိုင်မှုတည်ဝင်မဲဆွယ်စည်းရုံးရမှာတက်ရောက်လူစုအများပြားရှိနေတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ဖလော်ရီဒါပြည်နယ်အော်လန်ဒိုမှာဇွန်လ18ရက်နေ့ကျရင်လူပေါင်း2000နဲ့ခန်းမှမှာကျင်းပမယ့်ခန်းနာတွေတက်ရောက်ဖို့ဆက်သွယ်ထားတဲ့သူ9400ရှိနေတဲ့အကြောင်းသမ္မတထရန့်ကဒီနေ့ပဲ Twitter လူမှုကွန်ရက်ကနေပြောလိုက်တာပါ။အချိန်နဲ့မှာပဲသမ္မတထရန့်ကတိုက်ခိုက်ဒီမိုကရက်ပါတီကသမ္မတလောင်းဖြစ်ရှင်ပြိုင်တဲ့သူတွေထဲမှာရှင်ရဲရောင်နေတဲ့ထွတ်တမဟောင်းဂျိုးဘိုင်ဒန်နဲ့လည်းအပြန်အလှန်ထုတ်နှက်ဝေဖန်နေပါတယ်။ဒီနေ့တုန်းကအပြန်ဆက်စီးရင်ဆင်းခဲ့ကြတဲ့အိုဝါပြည်နယ်မှာတော့သမ္မတထရန့်ကိုထွတ်တမဟောင်းဘိုင်ဒန်ကအမေရိကန်အတွက်ကြီးမားတဲ့ချင်းချောက်မှုတစ်ရပ်ဖြစ်နေလေဝေဖန်ခဲ့တာပါ။န နိုင်ငံတော်ကသဘောထားအမြင်တွေကိုကောက်ယူထားတဲ့လူလူသဘောထားစစ်တမ်းတွေထဲမှာတော့သမ္မတ်ထရန့်ရဲ့29လကြာသမ္မတ်တက်တန်ပေါ်လက်မခံတဲ့သဘောထားတွေကပုံများနေတာကိုလည်းတွေ့ကြပါတယ်။ Real Clear Politics လို့ဆိုတဲ့ website မှာတော့သမ္မတ်ရဲ့လောရက်ကိုလက်မခံသူရာခိုင်နှုန်းက52.8%ရင်းတော့လက်ခံသူကတော့43.9%ရင်းတော့ရှိနေတာတွေ့ရပါတယ်။ခုနှစ်ပြည့်တက်သူကနောက်ဆုံးကောက်ယူတဲ့စစ်တမ်းမှာတော့ဒီမိုကရက်တစ်ပါတီကသမ္မတ်လောင်းဖြစ်ရှင်ပြိုင်မဲ့သူ23%ထက်ထောက်ခံမှုယုံနေနေတာတွေ့ရပြီးဒုသမဘိုင်ဒန်နဲ့ကတော့ထောက်ခံမှု53%နဲ့40%ထိကွာနေတာကိုတွေ့ကြပါတယ
်။မက္ကဆီကိုနိုင်ငံကိုဖြတ်ပြီးတော့အမေရိကန်ပြည်ထောင်စုထဲဝင်ရောက်နိုင်ရေးချိုးပန်းကြတဲ့လူတွေကိုဟန်တာနိုင်ရေးအတွက်ကွာဒီမာလာနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့နိုင်ငံတောင်ပိုင်းဒေသကိုမက္ကဆီကိုအမျိုးသားကာကွယ်ရေးတပ်ဖွဲ့ကိုဒီကနေ့ဆီလုပ်ဖို့ရှိပါတယ်။တပ်ဖွဲ့ဝင်6,000ကိုနယ်စပ်နဲ့အခြားဒေသတွေကိုပါပို့ထုနေကစပြီးတော့ဆီလုပ်သွားမယ်လို့မက္ကဆီကိုနိုင်ငံခြားရေးဝန်ကြီးမာစီလိုအယ်ဘရာကတင်ထောက်တွေကိုပြောပါတယ်။ဒါပေမဲ့လည်းတပ်ဖွဲ့တွေကိုဘလောက်မြင်မြန်ဆန်းဆန်းဆီလုပ်မလဲဆိုတာကိုတော့ပြောမတော်ပါဘူး။အမေရိကန်တာဝန်ရှိသူတွေနဲ့ပြီးခဲ့တဲ့တင်ဘက်ကဆွေးနွေးတဘောတူညီခဲ့တဲ့အချက်လက်တွေကိုဝန်ကြီးအယ်ဘရာကဖတ်ပြခဲ့ပါတယ်။အဲ့ဒီသဘောတူညီချက်ထဲမှာတော့အမေရိကန်နိုင်ငံမှာခေလွန်ခွင့်လျှောက်ထားတဲ့ရွှေ့ပြောင်းအခြေချသူတွေရဲ့လျှောက်လာတွေစစ်ဆေးဆောင်တဲ့ချိန်မှာမက္ကဆီကိုနိုင်ငံကနေဆောင်ရွက်ရမယ့်အစီအစဉ်တွေလည်းပါဝင်ပါတယ်။ဒါအပြင်အမေရိကတိုက်နယ်အလဲပိုင်းနိုင်ငံတွေဖွံ့ဖြိုးတိုးတက်ရေးအမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့လည်းသဘောတူညီခဲ့ကြတာဖြစ်ပါတယ်။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11695 925 kHz 9300951 kHz 5885တို့ချင်းစနေတနင်္ဂနွေမှာ190 kHz 1505နဲ့ပြောင်းထုတ်လွှင့်ပေးပါတယ်ရှင
်ဒီလိုအမေကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ပုံတွင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရင်းရဒုက္ခတွေရေဖြစ်ရှင်းရမှာမြန်မာနိုင်ငံကိုတွန်းအားပေးဖို့ဒုက္ခတွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အမေရိကန်နိုင်ငံကြားလက်ခံသဘောတူတဲ့အကြောင်းတာဝန်ရှိသူတွေကပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးရှာဟီတူဟက်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနနိုင်ငံရေးဌာနကြီးအမြင့်တန်းအတွင်းဝင်ဒေးဗစ်ဟေရိုဦးဆောင်တဲ့အမေရိကန်ဘင်္ဂလားဒေ့ရှ်တပ်မကြီးတွေ့ဆုံဆွေးနွေးမှုအတွင်းရင်းရဒုက္ခတွေရေဖြစ်ရှင်းမှုထက်သွင်းဆွေးနွေးရမှာအခုလိုလက်ခံသဘောတူရတာဖြစ်ကြောင်းလည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုကြတာပါ။ပြဿနာဖြစ်ရတဲ့စဉ်းမြစ်ကိုဖြေရှင်းဖို့ဒုက္ခတွေကိုဆန္ဒနဲ့အညီလုံခြုံမှုနဲ့စိတ်ကရှိရှိနေရပြန်နိုင်မယ့်အခြေအနေတွေဖန်တီးဖို့မြန်မာဆွေရဘက်ကဆောင်ရွက်ဖို့လိုအပ်နေရတယ်ကိုအလေးထားဆွေးနွေးကြကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ဒုက္ခတွေနဲ့ဒေသခံလူမှုတိုင်ဝမ်ကိုဆက်လက်ပံ့ပိုးကူညီရမှာကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်ဝမ်နဲ့လက်တွဲချိုးဖောက်တာကိုလည်းနိုင်ငံတော်ဝန်ရှိသူတွေသဘောတူကြကြတာပါ။2019ခုနှစ်အဟိုလာတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရခိုင်စခန်းတွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS တွေဝင်ရဆွေးနွေးဖက်ကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတဲ့တိုင်းနယ်ချီရဲ့ရိုဟင်ဂျာတွေကိုပြန်လည်လက်ခံဖို့ကုလသမဂ္ဂပါဝင်နိုင်ငံတကာကမြန်မာဆွေးနွေးကိုတိုက်တွန်းနေတာဖြစ်ပါတယ်။မြန်မာဆွေးနွေးကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံမထားရမယ်လဲဒုက္ခတွေကိုပြန်လည်လက်ခံမှာဖြစ်ကြောင်းနဲ့ပြန်လက်ခံဖို့အသိရှိနေတဲ့အကြောင်းလည်းပြောဆိုထားပါတယ်
။ထိုင်းနိုင်ငံတောင်ပိုင်းကကန်ယူရန်လုံတစ်ခုမှာဖြတ်ပြီးတော့တောင်တင်နေတဲ့ဆက်လီပေါ်မှာရိုဟင်ဂျာမွတ်စလင်65ဦးကိုရှာဖွေတွေ့ရှိခဲ့ပြီးသူတို့လူကုန်ကူးခံရတာဟုတ်မဟုတ်စစ်ဆေးနေတယ်လို့ထိုင်းရဲတပ်တာဝန်ရှိသူတွေကပုတ်ထုံးကပြောပါတယ်။မြန်မာနိုင်ငံနဲ့နယ်စပ်နဲ့မိုင်150အကွာထိုင်းနိုင်ငံတောင်ပိုင်းတာရူတိုမရင်းအမျိုးသားဥယျာဉ်နယ်မြေထဲမှာအဲ့ဒီဆက်လီကိုအင်္ဂါနေ့ကတွေ့ရှိခဲ့တာပါ။ဆက်လီပြက်ထဲမှာပါလာတဲ့ရိုဟင်ဂျာတွေထဲမှာအမျိုးသမီး32ဦးနဲ့ကလင်းငယ်5ဦးပါဝင်တယ်လို့ထိုင်းရဲတပ်ကပြောပါတယ်။ဒီထဲမှာပါလာတဲ့ထိုင်းနိုင်ငံသား2ဦးနဲ့မြန်မာနိုင်ငံသား5ဦးတို့ကတော့အဲ့ဒီအရက်မှာငါဖမ်းနေတာဖြစ်ပြီးရိုဟင်ဂျာတွေနဲ့ဘာမှပတ်သက်မှုမရှိဘူးလို့ပြောဆိုထားပါတယ်။အဲ့ဒီလူ6ဦးကတော့တန်ရဖြစ်စရာအပြစ်မှုတွေကြောင့်စစ်ဆေးဖို့ထိန်းနှိမ်ထားတယ်လို့ထိုင်းရဲတပ်ပြောခွင့်ရသူသူ့ပေါ်ချုပ်ခန်ဒဘောကဒီကနေ့ပဲပြောဆိုထားပါတယ်။2019ခုနှစ်ကရှီခိုင်ပြည်နယ်တွင်မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးလုပ်ဆောင်မှုကြောင့်အရိဒီတာကနေထွက်ပြေးလာတဲ့ရိုဟင်ဂျာ9,000ထက်မနည်းရှိတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။ထွက်ပြေးသူအများစုကလူအဆမတန်တင်လာတဲ့ဆက်လီတွေနဲ့ဘင်္ဂလားဒေ့ရှ်တို့ကလည်းစခန်းတွေကြီးထွက်ပြေးကြသလိုတချို့ကလည်းအလုတ်ကိုင်းမကောင်းတဲ့မလေးရှားတမမဟုတ်ထိုင်းနိုင်ငံကိုပို့ပေးမယ်ဆိုတဲ့လူမောင်ကိုသမားတွေရဲ့လိင်လင်လက်ဖျားတာကိုခံခဲ့ကြရတာဖြစ်ပါတယ်
။စပိန်နိုင်ငံရှိမြောက်ဘက်ကက်တလန်ဒေသမှာ2019ခုနှစ်တုန်းကအောင်မြင်မှုမရခဲ့တဲ့လွတ်လပ်ရေးချိုးဖောက်မှုနဲ့ဆက်နွယ်ပြီးနိုင်ငံရေးသမားတွေနဲ့တက်ကြွလှုပ်ရှားသူ10ယောက်ကိုလေးလကြာရုံးတင်စစ်ဆေးနေရတဲ့ဒီနေ့ဆုံးသတ်တော့မှာဖြစ်ပါတယ်။ Atlantic ဒုသမဟောင်းပါဝင်ရုံးတင်စစ်ဆေးခံရသူအားလုံးကတော့စပိန်နိုင်ငံရဲ့ဖွဲ့စည်းပုံခြေခံဥပဒေကိုထိခိုက်အောင်အကြမ်းဖက်ချိုးဖောက်ခဲ့သူတွေဖြစ်ပုံကံမှုနဲ့အရေးယူထားတာပါ။ပြည်ရုံးက ပြည့်စုံအောင်ဆုံးဖြတ်ခဲ့မယ်ဆိုရင်တော့ဒုသမဟောင်းကလည်းအမြင့်ဆုံးထောင်နဲ့25နှစ်အထိကြာခံရမှာဖြစ်ပါတယ်။ကျန်တဲ့သူတွေကတော့အမိတ်မနာခံမှုအများပြည်သူပိုင်ငွေအလွဲသုံးစားမှုတွေနဲ့ဆွဲဆိုထားပါတယ်။မန်ထရီမြို့တော်ကတရားရုံးချုပ်မှာကြားနာစစ်ဆေးမှုတွေကိုတော့တနင်္ဂနွေကိုရုံးမြင့်ဆန်ကပြသရမှာတရားခွင်ဆက်တင်နဲ့ဖေဖော်ဝါရီလကစလို့စိတ်ဝင်တစားစောင့်ကြည့်နေကြတာပါ။2019ခုနှစ်အောက်တိုဘာလ1ရက်နေ့မှာခွတ်ထွေရေးအတွက်လူမှုဆန္ဒခံယူကပြင်းနောက်ကက်လန်ဒီတာဆွေရကတိကျလွတ်လပ်တဲ့နိုင်ငံချင်းနဲ့ကြီးညာကပြင်းနောက်နိုင်ငံရေးအရာတင်းမာမှုတွေနဲ့လည်းကြုံရတာပါ
။ယူဂန်ဒါနိုင်ငံကအသက်9နှစ်အရွယ်ကလေးတစ်ယောက်အီဘိုလာရောဂါနဲ့သေဆုံးသွားပါတယ်။ဒီဖြစ်ဟာအိမ်ချင်းကွန်ဂိုနိုင်ငံမှာပြီးခဲ့တဲ့နှစ်ကအီဘိုလာရောဂါပိုးတွေပြန့်နှံ့ခဲ့ပြီးနောက်ပိုင်းပထမဆုံးနယ်စပ်ဖြတ်ကျော်သေဆုံးမှုဖြစ်ပါတယ်။ယူဂန်ဒါကျန်းမာရေးဝန်ကြီးရဲ့ပြောဆိုမှုကိုကိုးကားပြီးတော့ယူဂန်ဒါကမ္ဘာကျန်းမာရေးအဖွဲ့ WHO ကအဲ့ဒီကလေးသေဆုံးမှုအကြောင်းကိုဒီကနေ့သတင်းထုတ်ပြန်လိုက်တာပါ။ကွန်ဂိုကနေယူဂန်ဒါနိုင်ငံထဲကိုပြီးခဲ့တဲ့တနင်္လာနေ့ကမိသားစုဝင်တွေနဲ့အတူဝင်လာတဲ့အဲ့ဒီကလေးကိုယူဂန်ဒါနိုင်ငံအနောက်ပိုင်းကကန်ကန်ဒိုစီယံကိုပို့ပေးခဲ့တယ်လို့ကျန်းမာရေးဝန်ကြီးဒေါက်တာဂျင်းဆူအက်နီကဒီကနေ့အစောပိုင်းမှာပဲပြောဆိုထားပါတယ်။ယူဂန်ဒါမှာလက်ရှိအီဘိုလာရောဂါကူးစက်ခံရသူ3ဦးရှိတယ်လို့လည်းဝန်ကြီးဂျင်းကအတည်ပြုပြောဆိုပါရတယ်။တခါတလေအသက်ပါသေဆုံးနိုင်တဲ့အီဘိုလာရောဂါကာကွယ်ရေးနဲ့နိုင်ငံတော်ပြန်ပေါ်မသွားအောင်ကျန်းမာရေးဝန်ထမ်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လည်းဝန်ကြီးကတိုက်တွန်းထားပါတယ်။
ဗုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်မြို့ပြဖြစ်ထွန်းမှုတိုးတက်လာတဲ့မြန်မာနိုင်ငံမှာမြို့ပြတွေကိုစနစ်တကျချဲ့ထွင်မှုမလုပ်နိုင်ရင်တဘာဝညဉ့်ဉဏ်မှုလူဦးရေထူထပ်မှုနဲ့လူရန်စားကွာဟမှုနဲ့ဖွံ့ဖြိုးမှုကိုပါထိခိုက်လာနိုင်တယ်လို့ကမ္ဘာ့ဘဏ်ကသတိပေးလိုက်တယ်လို့မြို့ပြပညာရှင်တွေကလည်းဒီအချက်ကိုထောက်ပြကြပါတယ်။ဒါကြောင့်လေတနိုင်ငံလုံးအတိုင်းအတာနဲ့လူဦးရေဖြန့်ဖြူးမှုစီမံကိန်းဆွဲပြီးမဖွံ့ဖြိုးသေးတဲ့ပြည်နယ်တွေမှာမြို့ပြဖွံ့ဖြိုးမှုကိုအကောင့်ထည့်ဖော်ဖို့ပညာရှင်တွေကတိုက်တွန်းနေတာပါ။ VOA သတင်းတောက်ကိုစောထက်သတင်းပေးပို့ထားပါတယ်ရှင်။
ဆယ်စုနှစ်နဲ့ချီပြီးဖွံ့ဖြိုးမှုအားနည်းရာတွေနိုင်ငံရေးပိပခတွေကနေအတွင်ကူးပြောင်းလာတဲ့မြန်မာနိုင်ငံအတွက်အားလုံးပါဝင်တဲ့မြို့ပြဖွံ့ဖြိုးမှုကိုတည်ဆောက်သွားမယ်ဆိုရင်စီးပွားရေးတိုးတက်လာနိုင်တယ်လို့ငြိမ်းချမ်းရေးတည်ဆောက်ရေးမှလည်းအထောက်အကူဖြစ်နိုင်တယ်လို့ကမ္ဘာ့ဘဏ်ကဇွန်လ6ရက်ကထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံဟာလက်ရှိမှာဆင်းရဲနွမ်းမမှုနှုန်းလျော့သွားတယ်လို့မြို့ပြဖြစ်ထွန်းမှုကလည်းတဖြည်းဖြည်းတိုးလာနေတယ်လို့ကမ္ဘာ့ဘဏ်ကပြောပါတယ်ဒီစစ်တမ်းဟာလူကြီး9တန်းကျော်ရှိတဲ့ရန်ကုန်ကိုအခြေပြုထားတဲ့စစ်တမ်းဖြစ်ပါတယ်။ရန်ကုန်မြို့မှာအခြေခံအဆောက်အဦတွေရဲ့လိုအပ်ချက်တွေနဲ့ပတ်ဝန်းကျင်ညီညာတာတွေကျူးကျော်အင်အားတွေများလာတာရင်းကျော်ပိတ်ဆို့တာတွေဖြစ်နိုင်ပြီးဒါရီယာဖွံ့ဖြိုးမှုကိုနှိမ့်ကိုသွားနိုင်တယ်လို့ဆိုထားပါတယ်။ဒါကြောင့်လေလူကြီးဖြန့်ဖြူးမှုစီမံကိန်းတွေကိုစနစ်တကျရေးဆွဲပြီးစီးပွားရေးအခြားခြားကြားရေးဒေသတွေမှာလည်းမြို့ပြဖြစ်ထွန်းမှုကိုအကောင့်တွေဖော်တင်ကြောင်းမြို့ပြပညာရှင်ဒေါက်တာကျော်လတ်က VOE ကိုပြောပါတယ်
။ကျွန်တော်ကတိုင်းပြည်ကပြည်တော်စုလို့ပြောပြီးတော့တနေရာနဲ့တနေရာကွာအချက်တွေရှိတာပေါ့ဗျာအခုဆိုလို့ရှိရင်ဥပမာကျွန်တော်ပြီးတော့အမှမဟုတ်တဲ့ ARE တိုင်းလောက်ကတောင်မှဒီမှာရန်ကုန်မြို့ကိုလာပြီးတော့ပါခွဲစိတ်ကြီးတာလာလုတ်တယ်ပါလို့ဖြစ်နေရတယ်နော်ဆိုတော့အဲ့အရာတွေကမတင်ပြော်ဘူးလေသူကအနေနဲ့ဘာလုပ်နေလဲဆိုလို့ရှိရင်ဒီတပြည်လုံးအတိုင်းအတာနဲ့လူကြီးဖြန့်ဖြူးမှုစီမံကိန်းဆိုတာရေးဆွဲတင်တာပေါ့နော်ခုလုံးနောက်ကျနေတဲ့ချင်းပြည်နယ်တို့ခိုင်ပြည်နယ်တို့မြို့တွေကိုတိုးချဲ့ဖို့ဘူရကရန်ကုန်ဆွေရကလုံးဝမားနေစီကတော့အခုရန်ကုန်မြို့အကြီးကြီးချဲ့တော့မယ်ရန်ကုန်မြို့ကကျေလာလို့ရှိနေလေသူ့ရဲ့ facility တွေကများလာလေပိုလာလေပြန်တဲ့ဟာတွေနဲ့ကွာခြားလို့ဖြစ်နေမှာပေါ့နော်
မြန်မာနိုင်ငံမှာလက်ရှိလူဦးရေ50တန်းခွဲရှိပြီး15တန်းလောက်ကမြို့ပြမှာနေထိုင်ကြတာပါဒါပေမဲ့2050ရောက်တဲ့အခါမှာတော့ကျေးလက်ဒေသကလူဦးရေ9တန်းကျော်ဟာမြို့ပြကိုပြောင်းရွှေ့လာမယ်အလားအလာတွေရှိနေပါတယ်ပြည်တွင်းရွှေပြောင်းလူသားတွေကြောင့်ရန်ကုန်မြို့ကလူတွေထူထပ်လာပါတယ်သူတို့နေရမှာစီးပွားရေးအခက်ခဲမိရပိုင်ဆိုင်မှုမရှိရာတဘာဝဘေးရင်ဆိုင်ရတာတွေကမြို့ပြကိုရောက်လာတဲ့အဓိကအကြောင်းရင်းတွေပါရန်ကုန်မြို့ကိုမြို့သစ်ချဲ့ထွင်ဖို့ရန်ကုန်တိုင်းအစိုးရဘက်ကပြင်ဆင်ကြိုးပမ်းနေပါတယ်ရန်ကုန်မြို့ဟာမြို့တွင်းပိုင်းမှာလူနေတိတ်သက်စများပေမဲ့တိတ်သက်စနေတဲ့မြို့နယ်တွေဘက်မှာလူရေကိုမြင့်တင်ပေးမှဆိုရင်မြို့ချဲ့ထွင်ဖို့မလိုအပ်သေးကြောင်းရန်ကုန်ဤပညာတက္ကသိုလ်ရဲ့အဲ့ပါမုခမြို့ပြပညာရှင်ဦးတန်မိုးက VOE ကိုပြောပါတယ်
လူကြီးစိတ်ပြင်းမှုကွာဟာချက်ကအရင်များနေအဲရရင်များနေတဲ့အချိန်အခုတော့ဒီ98ကတည်ခဲ့တဲ့မြို့ပြတောင်းလို့50နဲ့ခုနှစ်နောက်မှတည်ခဲ့တဲ့မြို့ပြ9မြို့10မြို့ရဲ့လူကြီး20 20% ပါ ega ရှိတဲ့နေရာတွေကို guided densification လို့ခေါ်တယ်လူကြီးလူနေစိတ်ပြင်းမှုဖြစ်တင်ပေးမယ်ဆိုရင်ကျွန်တော်ကမြို့ချက်ကြမလိုသေးဘူးကောင်နဲ့40မှာဖြစ်လာမယ်တိုးပွားလာမယ်ဆိုတော့လူကြီး5တန်းအေးသေးသေးလေးကျွန်တော်တို့ resort လုပ်နိုင်တယ်အဲဒါကြောင့်ကျွန်တော်တို့ကမြို့အချက်ကြားလည်းမဟုတ်ဘူးမြို့အသက်တောက်စီရလေအခုလောလောဆယ်ဆယ်မှာမလို့ဒီ
Lashi Yangonai Suya Jan Bushai, Mute Chetu Maniariha, Mute Ingayan Mininube, Mute Suraha, Nezo Magnasela Gua Within Yang, Mupia Binashiniga, Topia Javade, Lashima, Mute Jugumlu Abime, Natal Lise Yawin or Lua Nainedua, Judin Season Tatin Yang, Binashiniga, Piovade, Mute Pitumua, Say Nombara, Shocha Binabime, Mupia Ma Luni Taimu, Say Minimia Jangle, Lumuye Dema Mui, Pinanello, Gora Panale, Topia Tavade.
ကိုစောထဲသတင်းပေးပို့ထားရပါရှင်အခုဆက်ပြီးနားဆင်ရမယ့်သတင်းလွှမ်းမှာတော့မြန်မာနိုင်ငံရဲ့အခြေအနေတွေကိုနိုင်ငံတကာသတင်းမီဒီယာသမားအတော်များများကမသိကြပါပေမဲ့နိုင်ငံအသီးသီးမှတာဝန်ထမ်းဆောင်ရင်းကွယ်လွန်သွားတဲ့သတင်းတောက်တွေကိုဂုဏ်ပြုခဲ့တဲ့လုံခြုံရေးတပ်ဖွဲ့ရဲ့လက်ထက်မှာကွယ်လွန်သွားတဲ့သတင်းတောက်ကိုပါကြီးရဲ့ပုံလဲပါရာကိုတွေ့ရတယ်လို့
ညမကောင်းဆောင်နေအတွက်နမူနာယူစီယာဖြည့်လည်လာတွေ့ရှိရကြောင်းကိုသူကပြောပါတယ်အပြည့်အစုံကိုတော့တူနီရှားနိုင်ငံမှာကျင်းပနေတဲ့IFJ ညီလာခံမှာမြန်မာနိုင်ငံသတင်းစာဆီယာများအသင်းကိုစားတက်ရောက်နေတဲ့ဒေါ်ဤတင်ကိုဆက်သွယ်မေးမြန်းပြီးကိုယ်စုံဝင်လှိုင်ကတင်ပြပေးထားပါတယ်ရှင်ဘယ်ဂျီယံနိုင်ငံအခြေစိုက်
International Federation of Journalists, IFJ, Nanganaga, the Rinda Mia Pue, Nitunze, Mia, Nepal, and Nilagango, Tunisian, and Europe, Tunisma, Zola, Setiakan, Selenity, Chimpanirama, Yamanangana, Pramazo, and Jim Pidinima, Tiakunyala, Pipale, Doi, Tinha, Yamananga, the Rinza, Siamia, Tingo, Kuzabu, Dinilagango, Teo Nirama, Nilangango, Telaja, Nanganaga, the Rinida, the Marega, Yamananga, Jangango, Matija, the Amiapia, Tria, Lupio Bade, Yamasura, Tuchuri, I take them, Jabuja, Nikita, Surali, Pirale, Diaga, Dipuema, Dimima, Nangan, and Labro, Tetasuda, Pramazo, Chin, Chit, Sure, the Momishi, Abono, Masodimaga, O Nangan, Romania, the America, Co, Canada, Leon,
တော်တော်များများဆိုတော့သူတို့လည်းသူတို့ interest နဲ့သူတို့ပေါ့
ဒါပေမဲ့လည်းဇွန်လ17ရက်ညီလာခံပထမနေ့မှာကျင်းပတဲ့တာဝန်ထမ်းဆောင်ရင်းကွယ်လွန်သွားကြတဲ့သတင်းသမားတွေနဲ့တွေ့ဆုံညီညွတ်ကြောင်းပြတာတဲ့အခမ်းအနားမှာတော့2014ခုနှစ်နှစ်ကုန်ပိုင်းကမွန်ပြည်နယ်ကြိုင်မြောမြို့နယ်အတွင်းမြန်မာစစ်တပ်ကပစ်ခတ်လို့တေဆုံသွားရတဲ့အလို့သတင်းတော့ကိုကျော်နိုင်ခေါ်ကိုပါကြီးရဲ့ဓာတ်ပုံပါဝင်တာကိုတွေ့ရတယ်လို့ပြောပါတယ
် Solidarity Rity March ဆိုပြီးတော့ဒီကိုကြာဆုံးသွားတဲ့ Journalist တွေပေါ့2000ကျော်လောက်ကိုသူတို့ဒီနေ့နေနဲ့ဦးနေကြတော့ကျမတို့မြန်မာနိုင်ငံအနေနဲ့လည်းဟိုကိုပါကြီးနဲ့နာမည်လည်းပါလာအောင်ကျမတွေ့ရပါတယ်ဆိုတော့ဟိုကဘာကတော့ဟိုမျက်ွယ်မပြုပါဘူးဟိုဒီအထူးသဖြင့် Journalist တွေဆိုတာကတော့ဟိုသူတို့ဒီဟိုဘာမှသာဟိုတယောက်နဲ့တယောက်ဟိုတွေ့တဲ့စကားပြောတဲ့အချိန်ကြီးကလည်းဟိုနေတယ်ဟိုအများသောဖြင့်ဟို meeting ခန်းထဲမှာပဲဖြစ်တဲ့အခါကျတော့ကို issue ကိုပြောကြတာညားတဲ့အခါကျတော့ကျမတို့နေနေဒီဟာကိုကဘာကမြန်မာကိုပို့ပြီးတော့ဒီဖက်ပို့ပြီးတော့ထိုထက်ထက်ဝင်ပြီးအောင်ပို့ပြီးတော့လောက်ရမယ်လို့လဲကျမဟိုနေကျမအားကြီးစူးစမ်းအောင်မလို့ပြောချင်ပါလေ
အခု IFJ ညီလာခံကိုအင်ရှင်အဖြစ်လက်ခံကျင်းပနေတဲ့ဒူနီရှားနိုင်ငံမှာအလုပ်လက်မဲ့ငွေကြေးဖောင်းပွားမှုအကျင့်ပြည့်ချဆမှုတွေဆယ်စုနှစ်တင်တဲ့ခြေဖြစ်ပေါ်ခဲ့ပြီးတဲ့နောက်2010ခုနှစ်ဒီဇင်ဘာလမှာဂျက်စမင်တော်လန်ရေးဖြစ်ခဲ့ရာကအာဏာရှင်အစိုးရပြောကြပြီးဒီမိုကရေစီစနစ်နဲ့အညီရွေးကောက်ပွဲတွေကိုကျင်းပနိုင်ခဲ့ပြီးတဲ့နောက်ပြုပြင်ပြောင်းလဲမှုတွေကိုဖော်ဆောင်ခဲ့တာပါတူနီရှားနိုင်ငံမှာစတင်ခဲ့တဲ့ဂျက်စမင်တော်လန်ရေးကြောင့်ပဲအာရစပရင်အာရနွေဦးလို့ခေါ်တဲ့အာရကဘာတဝန်ဒီမိုကရေစီအရေးလူထုလှုပ်ရှားမှုတွေဆင်ခဲ့ဖြစ်ပေါ်ခဲ့တာပါအာရကဘာတစ်ခုလုံးဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းကြောင်းပေါ်ရောက်လာအောင်ဦးဆောင်ခဲ့တဲ့တူနီရှားနိုင်ငံရဲ့လက်ရှိသမ္မတကသူ့နိုင်ငံအတွင်းသတင်းမီဒီယာလွတ်လပ်ခွင့်ပေးထားကြောင်း IFJ ညီလာခံဖွင့်ပွဲအခမ်းအနားမှာပြောကြားခဲ့တာကိုတွေ့လိုက်ရတဲ့အတွက်မြန်မာနိုင်ငံအနေနဲ့လည်းဒါကိုအတူယူသင့်တယ်လို့ဒိုအီအီတင်ကပြောပါတယ်
မင်းရောဆိုလို့ရှိရင်ကျမတို့ဟိုတူနီရှားသမ္မတပြောတာပေါ့နော်သူလည်းထက်မှာပဲသတင်းသမားဟိုမှာသူကဟိုတရားရုံးကိုမခေါ်ဘူးသူကပြောချင်သူပြောချင်လို့ပြောရေးချင်လို့ရေးနေကြတယ်ဒါပေမဲ့သူကဘယ်လိုမှဟိုဒီတရားရုံးမခေါ်ဘူးဆိုတဲ့ဥစ္စာလေးကကျမတို့အတွက်ကတော်တော်လေးကိုကျမတို့တိုင်းပြည်အတွက်ကအများကြီးလိုတယ်ပေါ့နော်များသောအားဖြင့်ကျမတွေးတဲ့လူတိုင်းကိုလည်းကျမမြန်မာနိုင်ငံမှာကျမသတင်းသမားပါဆိုပြီးတော့လည်းကျမဟိုလိုက်ပြီးတော့ introduce လုပ်တဲ့အတွက်ကိုလည်းဟိုမြန်မာနိုင်ငံအနေနဲ့တိကျပို့ပြီးတော့ဒီ media လောကမှာဘောပုံမှန်လည်းချက်လာလိမ့်မယ်ထင်ပါတ
ယ်မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ပိုရှိလာအောင်တစ်ဖက်မှာလှုပ်ဆောင်နေတဲ့အချိန်ထဲမှာပဲမြန်မာသတင်းသမားတွေရဲ့အရေးသေးမြင့်တက်လာအောင် IFJ နဲ့ပူးပေါင်းပြီးမြန်မာနိုင်ငံမှာတင်နန်းတွေပို့ချပေးနေကြောင်းလည်းသူကပြောပါတယ်ညီလာခံအတွင်းဆွေးနွေးပွဲတွေမှာဒေါ်အီအီတင်အနေနဲ့မြန်မာနိုင်ငံကိုစားပြုပြီးပါဝင်ဆွေးနွေးဖို့ရှိတာမှာ ကြားမှဒန်းတူရေးတင်းမီဒီယာလွတ်လပ်ခွင့်စတဲ့အကြောင်းအရာတွေကိုလေးပေးဆွေးနွေးသွားဖို့စီစဉ်ထားတယ်လို့သိရပါတယ်။လွန်ခဲ့တဲ့6နှစ်အတွင်းသတင်းသမားတွေအသက်ခံရမှုကြာဆင်းခဲ့ပေမဲ့မနစ်2016ခုနှစ်အတွင်းမှာတော့ကမ္ဘာတဝန်းသတင်းမီဒီယာသမားတွေအသက်ခံရတဲ့နှုန်းမြင့်တက်လာခဲ့တာမှာစုစုပေါင်းသေဆုံးသူ64ယောက်ရှိခဲ့ကြောင်း2018ခုနှစ်နှစ်ကုန်ပိုင်းမှာ IFC ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
။ကိုဇော်ဝင်းလှိုင်ပါရှင်။အခုဆက်ပြီးတော့ထိုင်းနိုင်ငံကအလူရှိနေတဲ့ငွေရစီဝါခေါင်းဆောင်တဦးကိုဖမ်းမိရဲ့အကြောင်းသတင်းလွှာနဲ့တင်ဆက်ပေးခြင်းပါတယ်။ထိုင်းတောင်ပိုင်းမှာအမှု9မှုနဲ့ဝရမ်းထုတ်ခံထားရတဲ့ငွေရရာစာတဦးကိုဒီရက်ပိုင်းတွင်မြန်မာနိုင်ငံတာချီလိမ့်မှာဖမ်းမိတယ်လို့မြန်မာနယ်စပ်နဲ့အနီးဆုံးထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မဲဖွာလန်ဆိုတဲ့ဒေသမှာကာလာတံပိုးဘန်းငွေတန်း600ကျော်တမိုးရှိတဲ့စိတ်ကြွစီးပြား2တန်းကျော်ထိုင်းနေကြားဆောင်တပ်ဖွဲ့ကဖမ်းဆီးမိခဲ့ပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ငွေရစီဝါအမှုအပြင်တခြား6မှုနဲ့ဖမ်းဝရမ်းထုတ်ခံထားရတဲ့ထိုင်းတောင်ပိုင်းစူလတ်ထာနီခရိုင်သားနိုင်စီရီချွေချနာဟာဝါတောင်ပိုင်းလက်နက်ကိုင်အဖွဲ့ရဲ့ခေါင်းဆောင်တဦးရဲ့သားသမီးဖြစ်သူဝီရမန်ဂျရာရဲ့အကူအညီနဲ့မြန်မာနိုင်ငံဝါလူမျိုးစုလက်နက်ကိုင်နယ်မြေအတွင်းတစ်နှစ်ကျော်ကြာနေထိုင်ခဲ့သူဖြစ်တယ်ဆိုပြီးဂျွန်လ12ရက်နေ့မှာထိုင်းရနာပိုင်းကထုတ်ဖော်ပြောဆိုသွားပါတယ်။တရခန်ဟာထွက်ပြေးတိမ်းရှောင်နေစဉ်မှာပဲထိုင်းမြန်မာနယ်စပ်မဲဆိုင်မြို့ရဲ့တစ်ဖက်ကန်တချီလေးမျိုးကနေစိတ်ကြွစီတွေထိုင်းနိုင်ငံထဲကိုဆက်ပြီးတော့ပို့ဆောင်နေတယ်။ထိုင်းနိုင်ငံတောင်ပိုင်းကိုလည်းဆက်ပြီးတော့ဖြန့်နေခဲ့တယ်ဆိုပြီးထိုင်းရနာပိုင်းကဆိုပါတယ်။အခုရက်ပိုင်းအတွင်းမှာပဲတရခန်9 series စီးလာတဲ့စိုက်ကယ်ကိုတချီလေးရဲကင်းကရက်တန့်စစ်ဆေးရင်းနဲ့သူဟာထိုင်းဘက်ကအလိုရှိနေတဲ့မူရတရခန်ကြီးဖြစ်တယ်ဆိုတာကိုစစ်ဆေးတွေ့ရှိသွားခဲ့တာပါ။တရခန်ကိုမြန်မာနိုင်ငံဘက်ကအာနာပိုင်းကထိုင်းကိုပြန်လည်လွှဲပြောင်းပေးဖို့ချင်းရိုင်အာနာပိုင်းကမြန်မာနိုင်ငံကတာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းနေပြီလို့ဆိုပါတယ်။ဇွန်လ12ရက်နေ့မှာပဲထိုင်းမြောက်ပိုင်းမြန်မာနယ်ကြားနဲ့ကဲ့ရဲ့မဲဖားလွန်နယ်မြေထဲမှာပဲနယ်ကြားကအမှတ်နှစ်တပ်ဖွဲ့ကအဖြူရောင်မီဆူဘီရှိကားတစ်စီးနောက်ကိုစစ်ကားတွေကစစ်ဆေးဖို့အတွက်လိုက်လံဖမ်းဆီးခဲ့တာပါ။ကားကိုဖမ်းမိချိန်မှာတော့ကားပေါ်မှာဆလိုက်15အိတ်နဲ့တဲဆောင်လာတဲ့စိတ်ကြွစီပြား2တန်း3သိန်းနဲ့အတူ ice လို့ခေါ်တဲ့မူရစေဝါ17ကီလိုကိုလည်းဖမ်းဆီးနိုင်ခဲ့တယ်လို့ဆိုပါတယ်။အမှတ်နှစ်ဒေတာဘုံမူချာတရီစမွန်ထန်ပြောဆိုသွားတာကတော့ဝိစေဝါတွေနိုင်ငံတွင်းကိုဝင်မလာအောင်တားဆီးနိုင်ရမယ်ဆိုတဲ့အထက်ကညွှန်ကြားချက်အတိုင်းထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်အတွင်းမှာပုံမတင်းကျက်တဲ့စစ်ဆေးမှုတွေကိုအချိန်တိုင်းစောင့်ကြည့်မှုတွေလုပ်ဆောင်နေပါတယ်။အခုလိုမျိုးစိတ်ကြွစီအများဆုံးဝင်ရောက်လာနေတဲ့ထိုင်းမြန်မာနယ်စပ်မှာမီးပြိုးစုံသုံးပြီးလွတ်မသွားအောင်တားဆီးနေတဲ့အကြောင်းပြောဆိုသွားပါတယ်။ထိုင်းဆိုရကမူရစေဝါနှိမ်နှင်းမှုကိုတုံးမြင့်လှုပ်ဆောင်လာနေတာဖြစ်တဲ့အတွက်မူရစေဝါကုံတွေတွေဟာထိုင်းဆိုရဝန်ထမ်းတွေကိုပါသုံးပြီးစိတ်ကြွစီးတွေတဲခိုင်းလာတာတွေကိုလည်းတွေ့ရတယ်ဆိုပြီးပြောသွားပါတယ်။အခုရပိုင်းဖမ်းဆီးမှုတွေအတွင်းမှာထိုင်းနေတဲ့အရာရှိပိုင်းအဆင့်နဲ့အထက်တန်းပြတောင်းဆရာမတူဦးကိုပါစိတ်ကြွစီးကြားရောင်းဝယ်တဲဆောင်မှုနဲ့အရေးယူခဲ့ရတယ်လို့လည်းဆိုပါတယ်။မြန်မာနိုင်ငံဘက်မှာဖမ်းမိထားတဲ့မူရရာစာနိုင်စီရီရဲ့မူရခိုင်းဝင်အ ਨੇ စုံ29ဦးကိုတော့ပြီးခဲ့တဲ့လပိုင်းကဖမ်းဆီးခဲ့ပြီးသူတို့ပိုင်ဆိုင်တဲ့ပစ္စည်းဘက်ငွေတန်ပေါင်း30နီးပါးကိုလည်းနိုင်ငံတော်အဖြစ်သိမ်းယူခဲ့ပါတယ်။နိုင်စီရီကိုတော့ဒီရက်ပိုင်းကျမှမြန်မာနိုင်ငံဘက်မှာဖမ်းမိခဲ့တာဖြစ်ကြောင်းထိုင်းရနာပိုင်းကထုတ်ဖော်ပြောဆိုသွားပါတယ်ရှင
်။မအေးမသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးခြင်းပါတယ်။ကုန်ကျန်းဖြစ်ပြန်တုံးလို့ရတဲ့နိုင်ငံသားကအမိုက်တွေကိုမဝယ်တော့ဘူးလို့တရုတ်အစိုးရကဆုံးဖြတ်ခဲ့ပြီးတဲ့နောက်ဒီအမိုက်တွေကိုဘယ်လိုလုပ်မလဲဆိုတဲ့ပြဿနာပေါ်လာပါတယ်။တရုတ်ကလက်မခံတော့တဲ့အမိုက်တချို့လည်းအာရှနိုင်ငံစိတ်ကမ်းတွေမှာတောင့်တင်နေတာလာနေချီကြာနေပါပြီ။တရုတ်ကိုအရင်ကရောင်းလို့ရတဲ့အမိုက်တွေအခုရောင်းလို့မရတော့တာကြောင့်အမိုက်ကိုပြန်တုံးလို့ရအောင်အမျိုးအစားခွဲပြီးတဲ့ American လုပ်ငန်းတွေမြို့တန့်ရှင်တာဝန်ရှိသူတွေအနေနဲ့အမိုက်ပြဿနာကိုနီးလန်းတင်နဲ့ဖြေရှင်းဖို့စဉ်းစားစရာဖြစ်လာပါတယ်။VOA သတင်းတောက်မိုယူရဲ့သတင်းကိုအခြေခံပြီးမတ်ဆုမြတ်မုံကတင်ပြပေးထားပါရဲ့ရှင်
။အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်မနက်ဆက်စ်မြို့မှာရှိတဲ့အမိုက်အမျိုးအစားခွဲပေးတဲ့ Republic Services လုပ်ငန်းကထွက်တဲ့ကုန်ကျန်းပြည့်နဲ့ပြန်သုံးလို့ရနိုင်တဲ့ဆက်ကူတွေ plastic တွေနဲ့တခြားအမိုက်တွေ40ရာခိုင်နှုန်းကတရုတ်ကိုအရင်ကတင်ပို့နေတာပါ။ဒါပေမဲ့နိုင်ငံသားကအမိုက်တွေဝယ်ယူနေတာတရုတ်ကရလိုက်တဲ့အတွက်ဒီအမိုက်တွေကိုတခြားနိုင်ငံကိုပို့ရမယ့်အခြေအနေရောက်နေပါတယ်။ပြဿနာကတခြားနိုင်ငံတွေကတရုတ်လောက်ပမာဏများများလက်မခံတာဖြစ်တယ်လို့ Republic Services လုပ်ငန်းတာဝန်ရှိသူ Charles Stevenson ကပြောပါတယ
် Not every country can take as much as China.
နိုင်ငံတိုင်းကတရုတ်အရင်ကယူသလောက်များများလက်ခံနိုင်ကြတာမဟုတ်ပါဘူ
း American တနိုင်ငံလုံးကထွက်တဲ့ပြန်သုံးနိုင်တဲ့အမိုက်၃ပုံတစ်ပုံကိုတရုတ်ကဝယ်နေတာ၁၀စုနှစ်နဲ့ချီရှိခဲ့တာပါ မိုင်းနဲ့ပတ်သက်လို့အများပြည်သူသိရှိနားလည်အောင်ပညာပေးနေတဲ့ Institute for Scrap Recycling Industries ISRIS တဲ့အရာ2019ခုနှစ်တုန်းကအမေရိကန်ကနေတရုတ်ကိုပို့တဲ့အမိုက်တန်ချိန်ကတန်280ရှိပါတယ်။ဒါပေမဲ့ဆက်ကူပလတ်စတစ်နဲ့တခြားပြန်သုံးနိုင်တဲ့အမိုက်တွေတင်သွင်းတာကိုပိတ်ပင်တဲ့ဥပဒေကိုတရုတ်နိုင်ငံမှာ2018ခုနှစ်ကပြဋ္ဌာန်းခဲ့ပါတယ်။2020မှာအမိုက်အစာအခဲတင်သွင်းမှု၃ညအထိလျှော့ချမယ်လို့အခုနှစ်ဧပြီလမှာတရုတ်အစိုးရကအခိုင်အမာထပ်ပြောခဲ့ပါတယ်။အကျိုးဆက်အဖြစ်နဲ့ကုန်ကြမ်းသုံးအမိုက်ဈေးတွေကျဆင်းသွားခဲ့ပါတယ်
။ On mixed paper I am a negative $19.
I'm paying people. ဒီမိုက်ကြီးက $19 ကျပါပါတယ်။ဒီမိုက်တွေလက်ခံအောင်ကျွန်တော်ကပတ်စံပြန်ပေးနေရပါတယ
်။တရုတ်စီးပွားရေးတချိန်တိုးတက်ပြီးကုန်ကြမ်းပစ္စည်းတွေဝယ်လို့အားများနေတဲ့အချိန်တုန်းကတော့ကုန်ကြမ်းသုံးအမိုက်လုပ်ငန်းကတိတ်ကိုအမျက်ဆွန်းရခဲ့တဲ့လုပ်ငန်းဖြစ်ပါတယ်။အမေရိကန်နဲ့တရုတ်ကုန်သွယ်ရေးခိုင်မာနေချိန်ကအမေရိကန်ကအမိုက်လုပ်ငန်းတွေအတော်လေးအလုပ်ဖြစ်ခဲ့တာပါ။တရုတ်ကကုန်တွေတင်လာတဲ့ကုန်သင်းမောကြီးတွေကအမေရိကန်မှာကုန်ချပြီးရင်အမေရိကန်ကနေအမိုက်တွေကိုတရုတ်ကိုပြန်တယ်သွားကြတာဖြစ်ပါတယ်။ဒါပေမဲ့အခုတော့နိုင်ငံသားကအမိုက်တွေကသဘာဝပတ်ဝန်းကျင်ကိုထိခိုက်စေတယ်လို့ဆိုပြီးအမိုက်တင်သွင်းမှုကိုတရုတ်ကရပ်ခဲ့ပါတယ်။တရုတ်ကလက်မခံတဲ့အမိုက်ကုန်တက်တာကြီးတွေမလေးရှား၊အင်ဒိုနီးရှား၊ဖိလစ်ပိုင်စတဲ့အာရှစိတ်ကမ်းတွေမှာလားနဲ့ချီတောင်းတင်နေကြပါတယ်။ဖိလစ်ပိုင်ကတော့ကနေဒါကလာတဲ့အမိုက်ကုန်တက်တာ69ခုကိုအခုမေလကုန်ကပဲကနေဒါကိုပြန်ပို့ခဲ့ပါတယ်။ဒီအမိုက်တွေကိုဖိလစ်ပိုင်ကိုတရားမဝင်ပို့ခဲ့တာလို့ဖိလစ်ပိုင်အစိုးရကပြောပါတယ်။မလေးရှားကလည်းတန်ချိန် 3,000 လောက်အထိရှိတဲ့အမိုက်တွေကိုမူလပို့တဲ့နိုင်ငံတွေကိုပြန်ပို့မယ်လို့မလေးရှားသဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးကပြောကြားထားပါတယ်။အဲ့ဒီအမိုက်တွေကအမေရိကန်၊ကနေဒါ၊ဗြိတိန်၊ဩစတြေးလျစတဲ့နိုင်ငံစုစုပေါင်း14နိုင်ငံကနေတရားမဝင်ပို့လိုက်တဲ့ကုန်တက်တာ60စာအမိုက်တွေဖြစ်တယ်လို့ပြောပါတယ်။တရုတ်ကသဘာဝပတ်ဝန်းကျင်ထိခိုက်မှုကြောင့်အမိုက်တွေလက်မခံတော့ဘူးလို့ပြောပေမဲ့တကယ်တမ်းမှာတော့တခြားအကြောင်းရှိတယ်လို့ ISRI ကAdina Rene Adler ကပြောပါတယ
် The policy was ostensibly about the environment but in reality is about industrial development it's an effort
ညီမရှိတော့ဒီမူကတဘာဝကောင်းဝင်ခြင်းကြောင့်မြင်ရပေမဲ့လက်တွေ့ကတော့စက်မှုလုပ်ငန်းတိုးတက်မှုကြောင့်ဖြစ်ပါတယ်တရုတ်နိုင်ငံကအမိုက်အမျိုးအစားခွဲပေးတဲ့လုပ်ငန်းတွေစားသုံးသူတွေကိုပြည်တွင်းကထွက်တာတွေပဲမတုံ့တုံ့အောင်အားထုတ်ဆောင်ရွက်မှုတစ်ခုဖြစ်ပါတယ
်တရုတ်ကလောလောဆယ်မှာတော့ဂတ်ထုစက်ကူအမိုက်လို့အမိုက်တချို့ကိုတော့လက်ခံပါတယ်ဒါပေမဲ့အဲ့ဒီအမိုက်ကြောင့်ဖြစ်တဲ့ပတ်ဝန်းကျင်ထိခိုက်မှုနှုန်းကဓာတ်သမ5ရာခိုင်နှုန်းထက်မပိုရဘူးလို့သတ်မှတ်ထားတဲ့အတွက်အမိုက်ရောင်းသူတွေအတွက်သိမ့်မဖြစ်နိုင်ပါဘူး။ဒါကြောင့်အမေရိကန်လုပ်ငန်းတွေအနေနဲ့ပြန်သုံးနိုင်မယ့်အမိုက်တွေကိုဘယ်လိုလုပ်ကြမလဲဆိုတာစဉ်းစားစရာဖြစ်လာတယ်လို့လေးလာသူတွေကပြောပါတယ်။အမေရိကန်ကစွန့်ပစ်အမိုက်နဲ့ပြန်သုံးအမိုက်ဆိုင်ရာအဖွဲ့က N Germain ကအခုလိုသုံးသပ်ပါတယ်။
For years in the United States, the focus has been on encouraging recycling, trying to get greater participation in recycling without such
America မှာပြန်သုံးလို့ရတဲ့အမိုက်ကိစ္စဘယ်လိုရှင်းမလဲဆိုတာကိုတိတိကျကျမလုပ်ပဲလူတွေကိုအမိုက်တွေခွဲလွှင့်ပစ်ကြအောင်ကုန်ကြမ်းလိုပြန်သုံးနိုင်တဲ့အမိုက်တွေကိုတသက်လွှင့်ပစ်ကြအောင်အားပေးနေတာနှစ်ပေါင်းကြာပါပြီ။အခုတော့အဲ့ဒီအမိုက်ကိစ္စဘယ်လိုရှင်းရမလဲဆိုတဲ့ဖက်ကိုနည်းနည်းအာရုံစိုက်လာပါပြီ။
တဘာဝပတ်ဝန်းကျင်ကိုထိခိုက်မှုပိုနေပြီးပိုပြီးတသက်ချင်းချင်းဖြစ်အောင်အမိုက်ဆွန့်ပစ်ရေးဘက်ကိုလုပ်ငန်းတွေပိုအာရုံစိုက်လာကြပြီလို့ဆိုပါတယ်
We have a whole lot of investment taking place in the industry now. So we
လုပ်ငန်းတွေကဒီအပိုင်းမှာအခုအများကြီးရင်းနှီးမြှုပ်နှံလာကြပါတယ်အခုဆိုရင်အမိုက်တန့်စီလုပ်တဲ့အပိုင်းကိုအများကြီးတွေ့လာရပါတယ
်အမေရိကန်မှာတဘာဝပတ်ဝန်းကျင်ကိုမထိခိုက်စေမဲ့အမိုက်မျိုးထုတ်လုပ်ဖို့အခုမှရင်းနှီးမြှုပ်နှံနေကြတာကြောင့်ဒီအကျိုးဆက်ဖြစ်လာဖို့ကနှစ်နဲ့ချီကြာနိုင်ပါသေးတယ်အမိုက်ဆိုင်ရာလေးလာသူတွေကတော့ပြန်သုံးနိုင်မယ့်အမိုက်တွေကိုအခုရက်တောင်မှအနာဂတ်မှာပိုပြီးလွှင့်ပြကြအောင်မယ်လို့တွက်နေကြပါတယ်ရှင်
။မဆူမြတ်မမရှင်။ VOE ကအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကို VOE ရဲ့ internet ဆာမျက်နှာ burmese.voenews.com မှာနားဆင်နိုင်တယ်လို့ VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News မှာလည်းကျမတို့အခုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြည်ပြင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ 19.25 နဲ့ 32 တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ခန္ဓာတွေမှာတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍအပြင်ဥကြောစံတာရဲ့မြမအရေးတုံ့တက်ချက်ကိုထုတ်လွှင့်တဲ့အခါမှာ
1990လဲကုန်တဲ့ခြေကြတဲ့ဆယ်လေးရဲ့မှာဆွဆိုတဲ့အပြစ်ခတ်ရသေးတာကြည့်ပေါ့ဗျာဒီကြရဲ
့အစိုးရနဲ့တက်မတော်တို့က UWSC ဝတ်တပ်ဖွဲ့ကိုအထူးအခွင့်အရေးပေးလိုက်လျောထားသလားဘာကြောင့်လိုက်လျောရသလဲဆိုတော့ KIA ခေါင်းဆောင်ဟောင်းအခုငင်းငင်းအကျိုးဆောင်ဒေါက်တာတူးကြနဲ့ဥကြောစံတာတို့ဆွေးနွေးတုံ့တက်ထားတာကိုနားဆင်ရပါမယ်နောက်ပိုင်းမှာတပတ်တွင်အကစားသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်အခုရင်ဆုံးတော့ဒီတစ်ပတ်မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာကြောင်းတွေပြန်ဖွင့်နေပြီးဖြစ်တဲ့မိုးရွာသီကာလအစမှာမိမိတို့ရဲ့ရင်သွေးငယ်လေးတွေကိုချင့်ကိုက်မခံရအောင်ခရုဆိုင်ရင်သွေးလုံးတကွေးရောဂါမဖြစ်အောင်ကြိုတင်ကြည့်ပြုကာကွယ်ထားတဲ့အကြောင်းကိုဒေါက်တာတန့်စောကစီစဉ်တင်ပြထားပါတယ်ရှင်
ဘယ်လိုတွေယောဂဟာမိုးရသည်မှာတည်ထားရမယ့်ယောဂတွေရဲ့ကယောဂတစ်ခုဖြစ်ပါတယ်။ကြောင်းပြန့်ဖွင့်တဲ့အချိန်မှာမိုးတွေကလည်းတည်တည်မဲမဲပြန်ရနေပြီဖြစ်တာကြောင့်ဒီအချိန်မှာသွေးလွင်တွေယောဂဖြစ်မှာကိုရင်သွေးမိသားတွေကဆွေးနေကြတာပါ။မိမိရဲ့ရင်သွေးတူးမှာသွေးလွင်တွေယောဂဖြစ်မှုတွေအတွေ့အကြုံရှိခဲ့ပြီးဒီလိုအချိန်ရောက်လာပြီဆိုရင်သွေးလွင်တွေယောဂဖြစ်မှာကိုစိတ်ပူနေရတယ်လို့အိမ်တော်ရှင်မတူးဖြစ်သူမမေတူကပြောပါတယ်
။စိတ်ပူတာပေါ့နော်။ဒါကတော့မိဘအတိုင်းကတော့စိတ်ပူရတာပေါ့။ကျွန်မလည်းကျွန်မကလေးလေးတွေကျွန်မသမီးလေးတွေတော်ကိုတော့စိတ်ပူပါတယ်။ဒီမိုးရသည်မှာဖြစ်လေဖြစ်တာရှိရဲ့ကျွန်တော်ကွေယောဂဝမ်းယောဂတို့ပါတော့ဗောနော်အားမျိုးတွေကကျွန်မပုံပြီးစိတ်ပူတာဗော
ကျွန်တော်ကွေယောဂဟာချင်ကိုက်ရာကနေကုဆက်ပြန့်နှံ့တဲ့ယောဂတစ်ခုဖြစ်တာကြောင့်ဒီရာသီမှာရင်သွေးငယ်လေးတွေကိုချင်ကိုက်မခံရအောင်ပုံပြီးကုဆက်ကြရမှာပါအထူးသဖြင့်နေ့လယ်နေခင်းမှာကိုက်တဲ့ချင်ကြားကိုက်မခံရအောင်ပုံပြီးကုဆက်တင်တယ်လို့အထူးယောဂအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
ဆိုတော့ဒီမိုးရသည်မှာဆရာတို့ချင်နေရင်နေပေါ်များတာဗောနော်အဲ့တော့ချင်ထဲမှာဆရာတို့က Aedes aegypti လို့ခေါ်တဲ့ရေကြီးရေသက်မှာပေါက်တဲ့ချင်ကဒီသွေးလွန်တုတ်ကွေးဗိုင်းရပ်စ်ပိုးသေဆောင်ပါတယ်ဒါကြောင့်မလို့သွေးလွန်တုတ်ကွေးယောဂကာကွယ်ဖို့အတွက်ကလေးရှိတဲ့မိဘတွေနဲ့မိမိကလေးငယ်တွေကိုဒီနေ့လယ်နေ့ခင်းမှာကြိုက်တဲ့ချင်ကြားပေါ့နော်အကြိုက်မခံရအောင်ကြိုးပူဖို့လိုပါတယ်အဲ့တော့ကာကွယ်တဲ့နည်းကတော့ချင်မရှိအောင်ကိုယ့်ပတ်ဝန်းကျင်မှာချင်မရှိအောင်ပြုလုပ်ခြင်းအဓိကဖြစ်ပါတယ
်ချင်ကန့်ခံရအောင်ကြိုးဆိုင်တဲ့နေရာမှာအဝတ်စားလုံလုံချင်ချင်ဝတ်ဆင်ပေးတာတွေအိတ်တဲ့အခါချင်အောင်ထောင်ပေးတာတွေချင်မကြိုက်စေတဲ့လိမ့်စေးလိမ့်ပေးတာမျိုးတွေကိုလှူဆောင်ပေးရမှာပါအင်းနဲ့အင်မြင်မှာလဲမှောင်တဲ့နေရာတွေမရှိအောင်နဲ့လေဝင်လေထွက်ကောင်းအောင်ဆောင်ရွက်ပေးထားဖို့လိုတယ်လို့ဒေါက်တာဦးမောင်ကျန်နိုင်ကပြောပါတယ်အဲ့
တော့ချင်ပေါက်လာပြီဆိုရင်လည်းဆရာတို့ကဒီချင်နေကိုယ့်ရဲ့ပတ်ဝန်းကျင်မှာမရှိရေးကိုချင်ခိုးအောင်နိုင်တဲ့မှောင်မိုက်တဲ့နေရာမရှိရေးဒီကောင်းလေတန်းရအောင်ဆောင်ရွက်ထားပေးရင်းနဲ့လိုအပ်လို့ရှိရင်ချင်ကိုဆရာတို့ဒီချင်စည်းသုံးပြီးတော့နော်ခါခွဲတဲ့နေရာကိုဆောင်ရွက်ပေးဖို့လိုပါတယ်နောက်တကူရေတကာရအနေနဲ့တော့ဒီမိမိရဲ့ရင်သွေးငယ်တွေကိုချင်ကိုက်မခံရအောင်အဝိစာလုံးလုံးချုံချုံဝတ်ပေးမယ်။နော်လူဝိစာနဲ့လွတ်နေတဲ့ရေပြားတွေမှာလိုအပ်လို့ရှိရင်ဆရာတို့က repellent လို့ခေါ်တဲ့ချင်းကိုက်ဆေးချင်းမလာဆေးချင်းမနာဆေးပေါ့နော်။ဆိုတော့ဒါလေးတွေကိုဆရာတို့ကလိမ့်ထားဖို့လိုနိုင်ပါတယ်။နေကင်းနေလေအိတ်တဲ့ကလေးတွေကလည်းချင်တောင်နဲ့အိတ်တဲ့ပါတယ်။ဘာလို့လဲဆိုရင်ဒီသွေးလွန်တို့ကိုဖြစ်တဲ့ချင်းအများစုကနေကင်းကိုက်တဲ့ချင်းတွေဖြစ်ပါတယ်
။အိမ်ပတ်ဝန်းကျင်မှာရေဝတ်တဲ့နေရာတွေမရှိစေဖို့နဲ့ရေစည်းရေလာကောင်းစေဖို့ဆိုတာတွေကိုတော့ရက်ကွက်လိုက်တန်းညီလက်ညီပူးပေါင်းဆောင်ရွက်ကြရမှာဖြစ်ပါတယ်။ရက်ွက်ထဲမှာရေစည်းရေလာကောင်းမွန်စေဖို့နဲ့ပူလောက်လန်းပေါက်ဖွားမှုမရှိစေဖို့အတွက်တက်နိုင်တဲ့လောက်ကြိုးပမ်းဆောင်ရွက်ထားတယ်လို့ရှမ်းရွှေလီစားတောက်ဆိုင်မှဝန်ထမ်းတူဖြစ်သူမဝင်းမာကပြောပါတယ
်။ကွာကကိုနေတဲ့ပတ်ဝန်းကျင်ကတော့အဲ့လိုချင်မအောင်နိုင်အောင်လို့အဲ့လိုပေါ့သွေးလွန်တုတ်ကွေးမဖြစ်အောင်ဒီပူလောက်လန်းမဝင်အောင်လို့ကတော့ဒါတွေကတော့အများကတော့လုံနေရတာလေပုံမှန်ပေါ့နော်။ဒီကလေးတွေကတော့အရန်ချင်ကိုက်မခံအောင်ဒီလေဝင်လေထွက်ကောင်းအောင်ဗရင်းပေါက်ဖွင့်ထားတာတို့ဘာလို့အဲ့လိုမျိုးတွေထားတာပေါ့။လက်ရှိလေးတွေပေါင်းမိရှေလေးအဲ့လိုပေါ့ကြောင်းသွားတဲ့အခါကျရင်တော့ကိုကအတတ်နိုင်ဆုံးလှုပ်ပေးရတာပဲလေအဲ့လိုမျိုးဆိုကာကွယ်ထားတာပါပဲ
နေကင်းမိုင်းမှာကိုက်တဲ့ချင်းကြားဟာတွင်းလွတ်တွေရောဂါကိုအဓိကဖြန့်ဖြူးပေးတဲ့သူဖြစ်ပါတယ်။မိမိတို့ကျောင်းမှာတက်နေတဲ့ကလေးတူဦးဟာတွင်းလွတ်တွေရောဂါဖြစ်တယ်လို့သတင်းရပြီးဆိုရင်ကျောင်းမှာရှိတဲ့ဆရာဆရာမတွေအနေနဲ့ကျောင်းပဝန်ကြီးမှာချင်းနေနေလုပ်ငန်းကိုသတိပြုလှုပ်ဆောင်ပေးတင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။ဒီကျောင်းဆရာဆရာမတွေနေတဲ့တွင်းလွတ်တွေ
တယ်မိမိရဲ့အကြောင်းနင်းသားတဝိုက်မှာချင်းမခိုကအောင်ကျိုးတင်ဆောင်ရွက်ထားမယ်အဲ့တော့ဒီမကောင်းတဲ့ဒီသွေးလွန်တုတ်ကွေးကြောင့်တော့ဒီမကောင်းမှုဆိုပြီးတော့ចောင်းကြရင်ဒီចောင်းရဲ့ပတ်ဝန်းကျင်ကိုစေးဖြန့်ချင်းစေးဖြန့်တန့်ရှင်းရည်လုပ်ရမယ်ဒီနည်းအားဖြင့်ဆရာတို့ကကာွယ်တဲ့နီးစနစ်တွေကိုလည်းဆောင်ရွက်ပါ
သွေးလွန်တုတ်ကွေးရောဂါဖြစ်ပြီးဆိုရင်ရင်းနှီးငယ်လေးတွေဟာအသက်အန္တရာယ်နဲ့နီးစက်တဲ့အပြင်ဆေးရုံဆေးခန်းတွေမှာတက်ရောက်ကုသရတဲ့ကုန်ကြမ်းဆေးတွေလည်းရှိလာမှာဖြစ်တာကြောင့်မိမိတို့ရဲ့ရင်းနှီးငယ်လေးတွေကိုချင်းကိုက်မခံရအောင်ကိစိုက်ကြပါလို့ရင်းနှီးမိခင်တွေကအခုလိုအကြံပေးကြပါတယ
်ရေတွင်းရေကန်သုံးမယ်ဆိုလို့ရှိရင်လည်းပေါ့ရေကန်ပပတ်လည်းမှာဟိုပိုးလောက်လမ်းလို့ဘာလို့မဝင်အောင်ပေါ့အဖေးဖြစ်ဖြစ်အဲ့တော့တခြားပေါ့နော်တန့်စင်တဲ့ဆေးရည်ဖြစ်ဖြစ်အားအမျိုးလေးတွေတော့သုံးပြီးကျင်ပါတယ
်။မိုးရသည့်မှာတော့သွေးလွန်တုတ်ကွေးပေါ့နော်ဖြင်းများတာတော့အဲ့ဆိုတော့ကလေးလေးကိုတိတ်ချာလေးစိုက်ပါလို့ချင်းတော်လေးတင်နဲ့ပိတ်အိပ်ပါလို့အဲ့လိုမျိုးလေးနော်
။ကြောင်းနေပြန်ဖွင့်နေပြီဖြစ်တဲ့မိုးရသည့်အချိန်ကာလမှာမိမိတို့ရဲ့ရင်းနှီးငယ်လေးတွေကိုချင်းကိုက်မခံရအောင်ကူးစိုက်ရင်သွေးလွန်တုတ်ကွေးရောဂါမဖြစ်အောင်ကြိုတင်သတိပြုကာကွယ်ထားတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
။ဒေါက်တာတန်းစောစီစဉ်တင်ဆက်တဲ့မြန်မာလူလူနဲ့ကျန်းမာရေးအစီအစဉ်ပြီးအခုဦးကျော်စန်းတာရဲ့မြန်မာရေးတုံ့သက်ချက်ကိုနားဆင်ရပါမယ်။နှစ်ပေါင်း30ကြာအပြည့်ရခဲ့ပြီးတဲ့နောက်ဝဒေတာဟာတိတိတတ်တာထုတ်တဲ့ဖွင့်ပြိုးလာခဲ့ပါတယ်။ဒါပေမဲ့တစ်ချိန်နဲ့အပြစ်ခတ်ရဆဲခဲ့တဲ့ကချင်ဒေတာမှာတော့တိုက်ပွဲတွေပြန်ဖြစ်လာပြီးဒေတာခံပြည်သူတွေဒုက္ခပင်လဲဝေနေရဆဲဖြစ်ပါတယ်။ဒါဟာအစိုးရနဲ့တပ်မတော်တို့က UWSC ကိုအထူးအခွင့်အရေးပေးလိုက်လျောထားတာလား။ဘာကြောင့်လိုက်လျောရတယ်လဲဆိုတော့ကို KIA ကောင်းဆောင်ဟောင်းအခုငင်းငယ်ရေးအကျိုးဆောင်ဒေါက်တာတူးကြာနဲ့ဥကြောစံတာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်ရှင
်ဒေါက်တာတူးကြာခင်ဗျာ
Okay
KIA အဖွဲ့နာဖဆိုရလက်ထက်တုန်းက18နှစ်လောက်လာမသိဘူးဆရာရင်းညံ့ရခဲ့ထင်ပါတယ်အခုပฏิပက္ခပြန်ဖြစ်လာတာ10နှစ်လောက်ကြာခဲ့ပြီဆိုတော့ပြည်သူတွေလည်းတော်တော်လေးဒုက္ခရောက်ကြတယ်ဒါမဲ့ UWS ဝါရီရတော့သူတို့မပြတ်မတော့ဆက်လက်ပြီးတော့ညဉ့်ညံ့ရရှိခဲ့သူတို့ဒေသဟာအတော်တိုးတက်နေရဆိုပြီးတော့ PL တော်သတင်းသမားတွေတွားရောက်ခဲ့တော့တော်တော်အားကြစရာတိုးတက်နေတာတွေ့ရပါတယ်ကျွန်တော်စိတ်ထဲမှာနှိုင်းရှင်ကြီးတယ်တကယ်လို့ KIU လည်းပဲအဲ့လိုသာညဉ့်ညံ့ရဇက်တိုက်ရှိခဲ့ရင်ကချင်ဒေသဟာလည်းအတော်လေးတိုးတက်ပြီးအားရစရာဝန်သက်စရာဖြစ်မှာပဲလို့ကျွန်တော်စဉ်းစားမိပါတယ်ဆိုတော့ဘာကြောင့်ညဉ့်ညံ့ရစ်တော်တော်ကြာရနေခဲ့ပြီးမှပြန်ပြက်သွားတယ်လဲဆိုတာအကျဉ်းဆုံးပထမဆုံးစကြပါဆရာ
ဟုတ်ကဲ့ကြအဲ့ဒီ1994မှာချုပ်ဆိုတဲ့အပြစ်ခတ်ရစေးစာချုပ်ပေါ့ဗျာဒီကြရဲ့အပြစ်မှတော့မဟုတ်ပါဘူးအပြစ်ခတ်ရတာကလည်းရေချက်ကအပြစ်ခတ်ရပြီးလို့ရှိရင်နိုင်ငံရေးဆွေးနွေးဖို့ဖြစ်ပါတယ်အဲ့တော့အဲ့လိုနဲ့အပြစ်ခတ်ရခဲ့ကြတာပေါ့ရခဲ့ကြတော့ဆက်ကနေကြာတဲ့အထိနိုင်ငံရေးဆွေးနွေးပွဲမကျင်းပါဘူးအဲနောက်ဆုံးကြတော့ဘာလာလဲဆိုလို့ရှိရင်2009မှာဒီ BGF ပေါ့ပေါ်လာတဲ့ push လက်ခံဖို့တိုက်တွန်းတာပေါ့နော် propose လုပ်တာပေါ့အစိုးရကအဲ့ဒါဒီကေဝကဒါကိုပြန်စစ်ဆေးကြည့်တဲ့အခါကျတော့နိုင်ငံရဲ့အစ်တာကမပါဘူးလို့သူညင်းတယ်ဖြစ်ရဲကြောင်းလေးဘူးတော့ပဲရှိပြတော့မှနိုင်ငံရဲ့ပတ်သက်ပြီးဆွေးနွေးတာနိုင်ငံရဲ့အမှတ်ခံချက်ရအောင်ဆွေးနွေးဖို့ဆွေးရအချက်တွေမပါတဲ့အတွက်ကြောင့်သူ့လက်မခံဘူးလေလက်မခံတဲ့အခါကျတော့နောက်ဆုံးအစိုးရပဲအနေအဲ့ဒီ2010စက်တင်ဘာလတရနေ့အစပိုင်းမှာ6နှစ်ကြာအပြစ်ခတ်ရဆွေးရစာချုပ်ကိုဖျက်လိုက်တာပါဗျာအပိုလစ်လုပ်လိုက်တာပါဗျာအဲ့တော့အဲ့ဒါဘာလို့ဆိုလို့ရှိရင်နိုင်ရေးအပခံချက်မရနိုင်ပဲနဲ့ဒါသူရဲတက်တက်အပြစ်ခတ်ရထားတဲ့အတွက်ကြောင့်နောက်ဆုံးကျတော့ဒါပြန်ပြစ်သွားတာပဲ
အဲ့တော့ဝါနဲ့ပါကွာလဲဆရာကချင်းကအ
ဲ့ဝါကတော့သူလည်းဒီအပြစ်ခတ်ရထားတာနိုင်ငံရေးဟိုစာမှတ်ခံချက်သူလည်းရလားဆိုမရပါဘူးအတူတူပါပဲဒါပေမဲ့သူတို့ကလည်းကြတော့ဒီဘော်ဒါကတ်ဖို့လက်ခံရမယ်ဆိုတော့မှအဒီတိုက်တွန်းတဲ့အပိုင်းတွေကျတော့မချမ်းမိဘူးလေ2009အပိုင်းမှာသူကပြစ်ခတ်ရထားတယ်အဲအဲ့ဒါဒီတိုင်းဒီတိုင်းပဲနေနေတာမတူညီတဲ့အနေအထားအဲ့ဒါတစ်ချက်ရှိတယ်ကြဟုတ်ကဲ့
အဲ့တော့အနာပိုင်းတွေဘက်ကဘိုးအစိုးရဘက်က double standard လို့ပြောလို့ရလားဆရာဝါဟိုကြတော့တမျိုးအခွင့်အရေးပူပေးတဲ့သဘောဖြစ်တယ်ဘော်ဒါကတ်မလုပ်ခိုင်းဘူးသူတို့တက်နေသူတို့နေခိုင်းတယ်ကျန်တဲ့တိုင်းသားတွေကြတော့ဒါဘော်ဒါကတ်လုပ်ရမယ်လို့ဆိုရဲကိစ္စနဲ့ပတ်သက်ပြီးတော့သဘောထားနှစ်မျိုးပေါ့လေဟိုဘက်တမျိုးဒီဘက်တမျိုးလုပ်နေလို့ပြောလို့ရတာပေါ့ဆရာ
အဲဒါတော့ဒါဒီလိုတော့ဖြစ်နေတာပေါ့နော်အဲဒါကတော့ဒါအစိုးရရဲ့အပိုင်းပေါ့အနာပိုင်းရဲ့အပိုင်းပေါ့အဲဖြစ်နေတာတော့အဲ့လိုတော့ဖြစ်နေတယ်ဒါဖြစ်နေနေရတာပေါ့ဆိုတော့နောက်တစ်ခုကဝါရဲနောက်မှာတရုတ်ကမမမမရက်နေလို့များအဲ့လိုဖြစ်သွားတာလားဆရာဒီလိုလဲပုံတွေကားချကျွန်တော်ကတတ်မှတ်ယူလို့တော့မရဘူးဖြစ်ပါတယ်တရုတ်ရဲ့ကန်တာကတော့ဒါဘာတော့ပါနေတယ်ဒါပေမဲ့ဒါကအဓိကအကျဆုံ
ကျွန်တော်ပြောရသည်ပြည့်ခတ်ရပြီးတော့ဆန်းလို့ရမယ့်ဟာဘာသာဆိုတော့အစ်ရကချမှတ်ပေးတာမရှိဘူးအပြည့်ခတ်ရပြေးတာပြီးတာနဲ့ဒီကနေ့ထားခဲ့တာဟုတ်ဒါကြောင့်မလို့အဲဝါမှာတင်ပြဒီမှာရတော့အပြည့်ခတ်ရပြီးတော့ငါရင်းဆွေးနေတဲ့ပြင်သာပေါ်တာကသူစလက်ခံရမယ်ဆိုရဲတောင်းဆိုမှာရှိလာတယ်အဲမှာနေပွာတာဟုတ်ပြန်တရုတ်သဘောထားကိုနည်းနည်းလေးတခွန်းဆက်မိကြပါသေးတယ်တကယ်တော့ KIU ဟာလည် ego mampan bubu lusuh ingat mamlah siya.
Jenar ane ya pun mending dia macam tu. Dia kata aku belok dia pampu ni jenis sana jenar tiga mesti juga. Ada dia yang polisi ya lor. Jenar dia waktu saya pernah jadi macam tu juga. Pampu dah ramai juga. Jom tu di apa di dia waktu wani dia waktu zaman betul dia cakap lor. Paris ni jenar tiga mesti juga. Ada kuah kalau tu ane ni lembek yang tahu ni dah ingat. เนี่ยจำไม่ชีเลยเพราะว่าเนี่ยจำไม่ชีเลยแต่ว่าดูแต่ไม่ตีดีแล้วมั้งสิไอ้ที่มาพลัสกับปาริชีเลยสัตว์เนี่ยที่จำไม่ตีแต่เมื่อเที่ยงเกี่ยวกับปาริชีอะไรเราจะโน้ตที่เนี่ยที่ยามันเนี่ยที่ตัวยี่มาเที่ยงวันนี้ที่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ย
ရင်းငုံနှုတ်ပိတ်နေကြတာတွေ့ရပါတယ်တိုင်းသားအများစုရဲ့သဘောထားဟာလည်းပဲဝါကုန်များအားကြလိသလားဆိုတာကျွန်တော်စဉ်းစားမိပါတယ်ဆရာဘယ်လိုသဘောပါလဲ
ဟုတ်ကဲ့ဒါဒီအားနဲ့ပတ်သက်တော့ကျွန်တော်သုံးသပ်နေတဲ့ကြားရတဲ့ solution တော့ဝါကလည်းအခုဒီ2000ပြည့်ဖို့အောက်မှာ solution တော့ရှားပြည်နယ်တွေကဝါဒီပိုင်းချွတ်တိုင်းပဲရှိပါတယ်ဒါ confederation လည်းရှိမရပါဘူးလေဒါမဲ့တချို့ကဒီဝါကို confederation လည်းရှိရတယ်လို့ထင်ကြတယ်ဒါရရခိုင်ကလည်းဒီဝါလိုပဲ confederation တောင်းဆိုလာတဲ့ဆွဲ data နဲ့ဆက်လာအဲကြောင့်မလို့ဒီစာကတော့ကျွန်တော်သိချင်သူတို့ပြောတာတော့ပြောတာပေါ့ဗျာဒါမဲ့လက်တွေ့သိမကြနိုင်သေးဘူးလို့ကျွန်တော်ဖြစ်တယ်ဒါအများနဲ့ဝန်ကြီးစီးပွားမှာတင်ငါတို့အတိုင်းတာမျိုးစီးစီးဆုံးဖြတ်ရမှာဖြစ်တယ်ဒါကြောင့်ဝါလည်းအခုကကျိုးရတော့ပြည်နယ်တောင်းဆိုလို့ပါကြတယ်တချို့က confederation ရထားလို့ပါကြတယ်ကျွန်တော်ဒါတော့ဖြစ်တာပေါ့ဗျာအဲဝါကလွတ်လပ်နေတယ် confederation ပဲလားလို့ဖြစ်တာပေါ့ဒါနဲ့ confederation ရဲ့အတိအပေကိုကျွန်တော်တို့ဝေဖန်တိုးတက်ကြည့်မယ်ဆိုလို့ရှိရင်သူက confederation အစီအစဉ်မရသေးပါဘူ
းဒါမဲ့ဝါရဲ့အခြေအနေကသူတို့ရဲ့ကိုပိုင်လက်နက်ကင်တပ်ဖွဲ့စစ်တပ်ကိုသူတို့ဖျက်ဆီးထားခွင့်ရှိရဲ့သူတို့ဒေသထဲကိုဒီဘ ਹੁ အစိုးရရဲ့တပ်ဖွဲ့တွေလာလို့မရဘူးဆိုတော့ကံတက်ချက်တွေရှိတော့ဒါကိုအကြရတယ်လို့ထင်ပါတယ်ဆရာ
ဟုတ်ကဲ့အဲ့ဒါလေကျွန်တော်ပြန်လို့ပြောမှဆိုလို့ရှိရင်လာလို့မရဘူးဆိုတဲ့ဥပဒေမရှိပါဘူးအဲလာရခက်တဲ့အတွက်ကြောင့်မရောက်တာပဲဖြစ်နေတာပေါ့ဒါတဲ့ဘ ਹੁ ရဲ့ချစ်ပြဖို့အလားနည်းနည်းကွာဝေးတယ်ဆိုတာမျိုးတော့ဖြစ်နေတယ်အဲဒီဒီဘူပဲတပ်ဖွဲ့ဖွဲ့စည်းတာတဲ့ဝါကြီးလည်းမဟုတ်ပါဘူးအခြားတိုင်းဒေသလမ်းရဲ့ဖွဲ့စည်းလာအလုံးဖွဲ့စည်းနေကြတာပဲအမှတ်တရား in app ကိုတောင်းတာပဲရှိတာပေါ့ဝါကအင်အားပူတောင်းတယ်သူ့ပဲပူရတယ်အားကြောင့်မလို့ဒီဝါကအချစ်ချစ်စေခံစားနေရတယ်ဆိုရဲ့အပိုင်းကတော့အချင်းနေရဒီလိုပဲထင်ကြမြင်ကြတော့ရှိတယ်ဒါမဲ့ဒီကဲ policy အရာကျွန်တော်ပြတ်တန်းတာမျိုးပါညီမတို့တို့ရောနိုင်ငံမှာမရှိပြပါဘူးအဲ့လိုပဲနားလည်ဖို့ပေါ့
ဟုတ်ကဲ့နောက်တစ်ခုကအခု NLD အစိုးရတက်လာတာ၃နှစ်ပြည့်ခဲ့ပါပြီငင်းငင်းရေးအတွက်တို့အာဂျုံမန်တက်လုပ်မယ်လို့စကြေအားပြောလာခဲ့တာအခုဘယ်လောက်ထိခီးရောက်ပြီလို့ဆရာထင်ပါတယ်ရှေ့ကိုရွေးတယ်လို့ဆရာယူဆပါလားရင်းနဲ
့အခုကျွန်တော်မြန်မာထားတဲ့လောက်တော့မဖြစ်ပါဘူးမဖြစ်သေးဆိုတာလည်းဒါရက်တန်သွားတယ်နောက်ဆုံးသွားတယ်လို့တော့ကျွန်တော်မဆိုလိုပါဘူးရှေ့ကတော့ရွေးတော့ရွေးရမှာပဲဒါမီလာတော့ရှာနေပါလေဒါ blockage ဖြစ်တာပါဗျာဒါဟိုတင်ပေါ်မှုတွေလည်းများတယ်ကျွန်တော်ကညင်ကြရဲ့အမှန်တကယ်ရရှိမှုဆိုလို့ရှိရင်မိုးလူညင်တာကောက်ဖို့လိုတယ်မိုးဆွေးနေရမှာတော့မြန်မာနိုင်ငံရဲ့ပြဿနာပြည်ထောင်စုပြဿနာဟာနိုင်ငံရဲ့ပြဿနာဖြစ်တယ်ဒါကြောင့်နိုင်ငံရဲ့နည်းနဲ့ဒါဖြည့်ဆည်းရမယ်စီးရဲနဲ့မဖြည့်ဆည်းရဆိုတော့မိုးကိုအခိုင်အမာချမှတ်ရမှာဒီလိုရှိတော့ဒီညင်ကြရဲ့နည်းဖြည့်ဆည်းသွားတဲ့နေရာမှာ
那个也要提醒到你啊嘛，你过半下单过的单独送业务，比我别人在快递上是少那点，不差嘛呀。那对嘛，六十八码了，你阿叔家这样子单独去单单领那个快递，阿弟个单位是不够的呀，就比方说也是客气啊，就比方说买买些起步路啊的，啊，阿表了人家也，俺都搞到没人家也去的啦，哎，像这个不够的呀，看人家去的，拉了许多商家去拼的。 那你那白马家了，你那马就那个满干部了，带一群的新的人带，开会搞到你那里了，就那是走路的，别讲我呀，你开个一车路吧，人家也个这个弟弟们新的不多，新的别人也没来，有大木西亚没，别人西亚没，那咱就人家木西亚没，因为是不是不是人家要，就那个人家新的人家嘛，他路上也没，不是不是人家说，多少年了，不少年了，比都路多的。
大家我们努力呢，忙干嘛呗？人家也慢慢路就要看吧，用几只表。
OK，这老总啊，咱们那也表示说，事业不够多啊，比如咱们那一下子，一下路没变，比如也不现在买路，虽然是个价位，啊，不老提，也对家人嘛，不来，这个位置如何？哎呀，咱虽然也没我那看里面听话了，这个叫嘛，咱们老人呢？
哎，表的在这个路没呀？啊，表的路改进不多啊，这家哎嘛。
那这个路的，我的单独的路标的，慢的是路线，咱们那的，也是进路线，也把路标了呀嘛。路了的看叫单独的来看呀。咱这呀，哦，阿彪在这批的呀，不啊，不阿彪那汽车路没修呀，那家也搞，标的阿彪的伢的，咱就那个的，那比咱家路过阿彪的路改进不路阿彪路，咱们这边去那的目的地，你那也是路线的，咱们那也人家就阿彪过那看的当路片。
你看他去专门去弄些的，就人家有点拉拉帮他不？俺们他阿哥那边嘛说，就那对面出家了，对不对呀？不路，有路呀。
像当初没人啊，你妈那个人家一拉拉，人家面面都吃麻了些。我跟他就说，人家面不，毛都人家有，那么刚刚看嘛，京东那不，阿罗也是那种看嘛西部路阿边路标准的，那不，你阿拽的，阿拽的这个没他家不过的。
有没有在八大在那不嘛的？阿婆已经在的，那他们呢？叫老大阿罗，你那那那边当西都那的阿新，阿边那哪里没别那的地方那的阿新，我怎么抓？大大哥就说慢慢看路那的，你车在边上路至少不少，爸妈开大木阿妈是不是？
多少钱啊？这个要四十啊？那俺一边那没别来路，包包乱了七八嘞。明年六百四啊哈？哎，那俺一边那个七十年没七八嘞。
今年嘛，别是拿新的路，今年也设备没水泥还没弄弄不顺了。你妈比昨天你爸娘说看啥来啊？新的都开了呀，别让妈路面看里面模糊糊了，天气咋样？表姐，给我把时间我定下来，伢那了，表姐，你啊，记住点嘛嘞。不叫咱把时间正式的，你妈也懂得吃苦呢，先给家那边批发一些。 พากินเจสุโกพอจูเรทีมาพีอเมริกันจีอังสุปาวินังเงอเมียพี่มาซูลายเจตียาเปตเนงหนุนิโกพากินยานีเยลูกงบิวตมาทาราบาดินิโตซูลาเซชาวินิกาพากินยานีพีปารีพากินยานีมามีมาเนงเงเนกบาตลวากาวิวิโตราชินุอินิเนโกเยจิซูชินพากินดามามโฮอเปโลชิกินอาโกยาดูซิโก พากินยี่ตาเอาไม่ดีอะมาดีอะซาดาลีวินเองคงพิวจินเองตัวเยจิซูจิมาบงโกมาดีอะวิมยาจินเองส่วนพิวเอโกซาลีวิยิปุไลปานอพิวเอมีมาฟิสโซเมสเซนเจอร์กันนี่เลยไซปุลุยาดลูอีเมลโปเมส่วนเลยอีเมลิสากะเพอร์มิสแอดพิวเอนิวส์.comพิบาร์เลยน่าเสียอาปีเลตัวเยจิซูจิมาเลยโยนายเอาจิมา
พี่อเมริกันแต่ยังบอกว่าหนุ่ยหน้าบ้านแต่หนุ่ยสีสันนี่ก็อเมริกันพี่ยังสูงมือรัวชิงแต่ที่สิ่งนี้ได้ยังทุ่มเทไปในบ้านอากุศลพี่ก็ยังนั่งสูงสีจนเสียชัยแต่บัดนี้อากาศเรียนรู้อะไรก็น่าเสียหน้าจ้าบ้าบิเช่นเมื่อวานจะนอนยังไงมาพี่อเมริกันแต่บัดนี้อากาศเรียนรู้จนเสียไปตอนมาพี่บ้านเลย รับฟังในทางการรับเป็นเดือนเป็นเดือนใช่ไหมกูบุษย์ไปดอสนั่นเจียมพี่ตัวบ้าบีเยาวนเนชั่นสิบบอลลูนไฟน์มาเราปอดูบีเจ้าบุษย์เอาฟุตซอลไปเลยเจ้าสิ่งที่เราตัวกูก็จะมาจังสีไปทางเนี่ยปัตตาบีดอยูกันวันไหนไปเลยยูรบัตเป็นอาซาดเรนิกูเจ้าสิบตัวมาพี่ไปเลยจ้า
ပင်စစ် Open Tennis ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးသွားခဲ့ပါပြီ။နောက်ထပ်ဆန်ချိန်အသစ်တစ်ခုနဲ့အတူ Champion အသစ်တစ်ယောက်လည်းထွက်ပေါ်လာပါတယ်။ဒီနေ့ကအမျိုးသမီး 2-0 Final မှာတော့ Australia က Ashley Barty နဲ့ Czech နိုင်ငံက Makeda Vondrousova တို့ပိုလူခဲ့ကြတာပါ။ဒီပွဲမှာ Barty က Vondrousova ကို 6-1-6-3 နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ပင်စစ် Open Champion ဖြစ်သွားပါတယ်။In the open go prama thong nai lai da ne patat bi body pyo da ga raw
this is just incredible I never dreamt that I'd be sitting
here in the open bian mwe ma su la di ne tu khu lo myo shi ni lein min lo ba dong ma ma in ma 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 khe bu ba au
da tu dot dot prama thong kwe san champion su phit lo 1983 khu ni ga margaret cook naw pai australia nai ngan da ri de ga in the open go prama thong pyan nai lai da le chin ba nya မြန်မာ final ကိုတော့တနင်္ဂနွေနေ့မှာကစားခဲ့ကြပြီးတော့ spain က rafael nadal နဲ့ australia က dominic thiem တို့ပေါ်လို့ခဲ့ကြပါတယ်ပထမပွဲကိုနဒေါက6-3နဲ့နိုင်ပြီးတော့ဒုတိယပွဲမှာတော့ DM ကခွန်ကားနဲ့ပြန်နိုင်ပါတယ်ဒါပေမဲ့တတိယပွဲကိုနဒေါက6-1နဲ့နိုင်လိုက်တယ်လို့သတုဒ္ဓပွဲမှာလည်းနဒေါကပဲ6-1နဲ့နိုင်သွားတာကြောင့်နောက်ဆုံးမှာနဒေါက6-3 5-0 6-1 6-1နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်ဒါဟာနဒေါအတွက်တော့ပြင်းပြ Open ကို12ချိန်မြောက်ပြီးဆွဲပြီးတော့အများဆုံး3ချိန်ချက်တင်နိုင်ခဲ့တာပါပြင်းပြ Open ကို12ချိန်နိုင်လိုက်တဲ့အတွက်ပြောမပြတတ်အောင်ပါပဲလို့နဒေါကပြောပါတယ်ဒီပွဲနိုင်လိုက်တဲ့အတွက်သူက Grand Slam 2ကိုလည်း18ချိန်ရပြီးတော့ Federer ပြီးရင်ဒုတိယအများဆုံးရလိုက်တာပါ Federer ရဲ့စံချိန်ကိုမီအောင်လုံးနိုင်မလားဆိုတာနဲ့ပတ်သက်ပြီးနဒါလ်ပြောတာကတော့
Of course we push each other but I lost I think
ကျွန်တော်တို့တယောက်နဲ့တယောက်အပြိုင်တွန်းအားပေးခဲ့ကြပါတယ်ဒါပေမဲ့ကျွန်တော်ကစားခဲ့တဲ့ The Dentist Shop ဒဏ်ရာကြောင့် Grand Slam ပြိုင်ပွဲ15ချိန်တော့ရှုံးမှုပါတယ်ဆိုတော့ဒါကခက်ပါတယ်အယူအဆဆုံးပြောရရင် Federer ရဲ့စံချိန်ကိုမီအောင်ဘယ်လိုလုပ်မလဲဆိုပြီးတခါမှမစဉ်းစားဘူးပါဘူးဒါနဲ့ပတ်သက်ပြီးကျွန်တော်စိတ်မပူပါဘူးပြောရရင်ကကိုအိမ်ကြီးချင်းရဲ့အိမ်ကကိုထက်ပိုကြီးလို့ဆိုပြီးစိတ်ပြက်နေလို့မရဘူးလေကျွန်တော်ရခဲ့တဲ့အောင်မြင်မှုတွေနဲ့ကျွန်တော်ဘဝကိုကျေနပ်ပါတယ်အနာယူကန်ဒီမှာနောက်ထပ် Grand Slam 2တွေရပြီး Roger ရဲ့ဆန်ချိန်ကိုကတ်နိုင်တာကောင်းပါတယ်တကယ်လို့ဖြစ်မလာလဲဘာမှမဖြစ်ပါဘူ
းတနောင်းအနေနဲ့ Federer ရဲ့ Grand Slam ဆန်ချိန်ကိုအမိလိုက်ပြီးတော့အများဆုံးဆန်ချိန်တင်နိုင်မလားဆိုတာကစိတ်ဝင်စားစရာပါဒါပေမဲ့လည်းဘလို့ပဲဖြစ်ဖြစ်နဒါဟာ Grand Slam ပြိုင်ပွဲတစ်ခုတည်းကို12ချိန်နိုင်ပြီးတော့အများဆုံးအနိုင်ရထားသူဖြစ်နေတနင်္လာနေ့ပြန်လိုက်ပါပြီ။သူရင်ကတော့ Grand Slam ပြိုင်ပွဲတစ်ခုတည်းကို17ချိန်နဲ့အများဆုံးအနိုင်ရထားတာက Australia နိုင်ငံက Margaret Cook ဖြစ်ပါတယ်ခင်ဗျာ။ဘောလုံးပွဲတွေဘက်ကိုကြည့်ရရင်တော့2019အမျိုးသမီးကမ္ဘာဖလားပြိုင်ပွဲစတင်လိုက်ပြီဖြစ်လို့ UEFA ရဲ့ Nation League ဖလားတွေလည်းအခုတစ်ပတ်မှကစားခဲ့ပါတယ်။ UEFA ရဲ့ Nation League Semi-final မှာတော့ Portugal က Switzerland ကို3-2နဲ့နိုင်ပြီး Netherlands ကလည်း England ကို3-2နဲ့နိုင်ပါတယ်။ဒါကြောင့်ပေါ်တူဂီနဲ့ Netherlands တို့ final ကိုတက်ခဲ့ကြပြီးတော့ final မှာတော့ပေါ်တူဂီက Netherlands ကိုတကူးကူးဖြည့်နှက်နိုင်ပြီးတော့ UEFA ရဲ့ Nation League ဖလားကိုဝေတော်ဦးပိုဆွဲသွားပါတယ်။တတိယနေရာလူပွဲမှာတော့ England က Switzerland ကို penalty ထိကန်ပြီးတော့6-5-5နဲ့နိုင်သွားခဲ့ပါတယ်ဗျာ။2019မြို့သမီးကမ္ဘာဖလားကတော့ပြင်သစ်နိုင်ငံမှာဇွန်လ9ရက်နေ့ကစတင်လိုက်ပါပြီ။ပွဲဥတော်မှာတော့ပြင်သစ် Germany, Spain, Norway, Italy, Brazil နဲ့ England တို့အနိုင်ရခဲ့ကြပါတယ်။အရှင်ပြည်သက်ကတောင်ကိုရီးယားကို6-0ရှိ၊ဂျာမနီကတရုတ်ကို2-0ရှိ၊စပိန်ကတောင်အာဖရိကကို3-2၊နော်ဝေးကနိုင်ဂျီးရီးယားကို3-0ရှိနေနိုင်ပါတယ်။တခါအီတလီကလည်းဩစတြေးလျကို2-0နဲ့နိုင်တယ်လို့ဘရာဇီးလ်ကလည်းဂျမေကာကို3-0ရှိနေနိုင်ပါတယ်။ဗြိတိန်ကအင်္ဂလန်နဲ့စကော့တလန်ပွဲမှာတော့အင်္ဂလန်က2-0နဲ့နိုင်သွားခဲ့ပါတယ်။2019ကမ္ဘာဖလားကိုတော့အသင်း24သင်းကစားနေကြတာဖြစ်ပြီးတော့လာမယ့်ဇူလိုင်လ9ရက်နေ့ထိပြည်သက်နိုင်ငံမှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။ဘောလုံးသမားအပြောင်းအရွှေ့တွေဘက်မှာတော့ Real Madrid အသင်းက Chelsea တိုက်စစ်မှု Eden Hazard ကိုခေါ်ဖို့သဘောတူညီမှုရသွားပြီလို့ Real Madrid အသင်းကကြေညာပါတယ်။ Real က Hazard ကို9နှစ်စာချုပ်ချုပ်လိုက်တာဖြစ်တယ်လို့လည်းပြောပါတယ်။ Hazard ကိုပြောင်းရွှေ့ကြည့်ဘလောက်နဲ့ခေါ်လိုက်တယ်ဆိုတာမပြောပေမဲ့ Britain Sterling Pound 88သန်းခွဲ Euro ငွေတန်း100နဲ့ဝယ်လိုက်တယ်လို့သတင်းတွေတော်များများကဖော်ပြကြပါတယ်။ Hazard ကိုမနက်ဖြန်ကျောင်း23ရက်နေ့မှာတော့ Real အသင်းကတရားဝင်ကြေညာမယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ။အချိန်တည်းမှာပဲ Chelsea ကသူတို့ကိုဘောလုံးသမားဝယ်ခွင့်ပိတ်လိုက်တာနဲ့ပတ်သက်ပြီးတော့ CAS လို့ခေါ်တဲ့အကစားဆိုင်ရာခုံသမားကြီးအဖွဲ့ကိုအယူခံဝင်လိုက်ပါတယ်။အသက်မပြည့်သေးတဲ့လူငယ်ကစားသမားတွေခေါ်တဲ့နေရာမှာစီကန်းတွေကိုချိုးဖောက်တယ်ဆိုပြီးတော့ဒီလိုကမ္ဘာဘောလုံးဖွဲ့ချုပ်က Chelsea ကိုအခုလာမယ့်အပြောင်းအရွှေ့ဈေးကွက်နှစ်ခုမှာကစားသမားအသစ်ခေါ်ယူခွင့်ကိုပိတ်လိုက်တာဖြစ်ပါတယ်။ Chelsea ဟာသူတို့ရဲ့အားထားရဆုံးတိုက်စစ်မှု Hazard ကို Real Madrid ကိုလဲလွတ်လိုက်ရတဲ့အတွက်ကစားသမားအသစ်တွေကိုတော့ခေါ်ယူပြမရဘူးဆိုရင်တော့လာမယ့်ဘောလုံးရာသီမှာ Chelsea အသင်းရဲ့အနေအထားဘာဖြစ်လာမလဲဆိုတာကလည်းစိတ်ဝင်စားစရာကောင်းနေပါဗျာ Chelsea ကယူကန်ဝင်လိုက်တယ်လို့ပဲ City ကလည်းသူတို့ကို UEFA ကစုံစမ်းနေတာနဲ့ပတ်သက်ပြီးယူကန်ဝင်လိုက်ပါတယ်ကလပ်အသင်းတွေငွေကြေးသုံးစွဲမှုမှာ UEFA ရဲ့စီကန်းနေတိုင်လိုက်နာကိုပြဋ္ဌာန်းထားတာကို Man City ဘက်ကချိုးဖောက်နိုင်တယ်ဆိုတဲ့စွပ်စွဲချက်တွေကြောင့်ဥရောပကလပ်အသင်းတွေရဲ့ငွေကြေးထိန်းချုပ်မှုဆိုင်ရာအဖွဲ့ကစုံစမ်းနေတာဖြစ်ပါတယ် မက်ဆီဗီဘက်ကတော့ဆွဲချက်တွေကိုမြင့်ဆိုထားပြီးတော့တကယ်လို့ချိုးဖောက်တယ်ဆိုရင်တော့ဥရောပပြိုင်ပွဲတွေကနေပယ်ခံရပေါ်ရှိနေပါရဲ့။ရဇိုတိုင်းစစ်မှုနေမာဟာကိုပါအမေရိကဖလာဘောလုံးပွဲနဲ့တော့လွှဲချော်သွားခဲ့ပါပြီ။ပြီးခဲ့တဲ့ဘက်ကကာတာနဲ့ကစားတဲ့ပွဲမှာခြေချင်းဘွတ်တန်းရအပြင်းထန်ရသွားခဲ့ပြီးတော့စစ်ဆေးကြည့်တဲ့အခါမှာခြေချင်းဘွတ်အယွတ်ဆုံးသွားတာဖြစ်တယ်ဆိုပြီးတော့ဘလုံးဘောလုံးဖွဲ့ချုပ်ကကြေညာပါတယ်။ဒန်ယာကပြင်းထန်တဲ့တွင်နီမာဟာကိုပါအမေရိကဖလားပွဲအမီတန်ကောင်းမှုမရှိဘဲနဲ့ပြိုင်ပွဲကနေလွဲချော်သွားတာဖြစ်တဲ့ဆိုဘရာဇီးဘောလုံးဖွဲ့ချုပ်ကပြောပါတယ်။ချိန်ထဲမှာပဲမျိုးသမီးတူကိုအာရမပြုတ်ချင်တယ်လို့သူကိုဆွဆွဲပြောဆိုနေရတဲ့ပတ်သက်ပြီးတော့နီမာကဇုံတရားကျူးလွန်ခဲ့ခြင်းမရှိဘူးဆိုပြီးတော့တုံ့ပြန်လိုက်ပါတယ်။ဒါပြင်ဘရာဇီးသမ္မတဂျယ်ရဘိုဆိုနာရိုကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့သူ့အနေနဲ့နီမာကိုယုံကြည်တယ်လို့ပြောကြားလိုက်တယ်ဆိုတော့ပြောကြားရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ်ဗျာ
။ကိုရင်နိုင်ရဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ခဲ့ကြရတာပါ။အခုတော့လာမယ့်စနေညဒရိုက်လီလိုင်းစီစဉ်မှာဘာရီဆူနေကြမလဲဆိုတာကိုအတိပေးခြင်းပါတယ်ရှင်။တော်လာရှင်များရှင်မဲခွေးကြရားကိုကျမ်းမာရေရှုတော့မှမသိတော့ဘူးဆိုပြီးကျောင်းတယိုးညွန်းနှန်းကနေပယ်ဖြတ်လိုက်တဲ့အတွက်အခြေအတင်ပြောတဲ့ဆိုတဲ့တွေလည်းထွက်ပေါ်လာပါတယ်။ပညာရေးခန္ဓာအပါအဝင်မြန်မာနိုင်ငံကအရေးကြီးတဲ့မူဝါဒရေးရာကိစ္စတွေကိုဆုံးဖြတ်ရမှာလူပုဂ္ဂိုလ်တဦးတယောက်ရဲ့သဘောထားအမြင်တွေကလွှမ်းမိုးနေပါသလား။အများပြည်သူနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုဘယ်လိုလူတွေကဘယ်လိုပုံစံမျိုးနဲ့စဉ်းစားဆုံးဖြတ်သင့်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိများလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-322-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကဒါရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင ်။ VOA ဒါရိုက်စီစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။လာမယ့်စနေညဒါရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးနိုင်မှုအတွက်အချိန်မီဆက်သွယ်ကြပါအောင်လို့ထပ်မံဖိတ်ခေါ်အပ်ပါရရှင်။အခုတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါမယ်ရှင်။
လူရှိနေသူတွေကိုသက်ဆိုင်ရာနိုင်ငံတွေထံလွှဲပြောင်းပေးဥယျာဉ်မူခြံတစ်ခုကိုကန့်ကွက်တဲ့အနေနဲ့ဟောင်ကောင်ဆူရရုံရွှေချီမှာဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တို့ကြားဒီနေ့ထိကြုံနေဖြစ်ပေါ်ပါတယ်။ဒိုင်းတွေဝစ်စုံနေတဲ့အကာအကွယ်ယူထားတဲ့ရဲတပ်ဖွဲ့ကဆန္ဒပြသူတွေကိုမျက်ရည်ယူပုံးနဲ့ရဘာချီကန်နဲ့ငရုတ်ကောင်းရည်တွေတုံးပြီးရှင်းလင်းမှုကြိုးစားခဲ့တယ်လို့ဆန္ဒပြသူတွေဘက်ကလည်းအတားအဆီးတွေကိုတွန်းဖဲတာဖြစ်စီနေပြစ်ပေါက်တာတွေလည်းရှိခဲ့ပါတယ်။ဆန္ဒပြပွဲပေါ်ပေါ်ရကအငင်းပွားစရာဖြစ်နေတဲ့ဥပဒေကိုဆွေးနွေးမဲ့အစည်းအဝေးကိုလွှတ်တော်ကရွှေ့ဆိုင်းထားပါတယ်။ရရှိနိုင်ငံမှာထင်ရှားတဲ့သတင်းတော်တယောက်ကိုထောင်ချောက်ဆင်ဖမ်းဆီးခဲ့တယ်လို့ဆွတ်ဆွဲခံရတဲ့ရဲတပ်ဖွဲ့ဝင်တွေကိုအရေးယူပေးဖို့တောင်းဆိုခဲ့ကြတဲ့မော်စကိုမြို့တော်ကဆန္ဒပြပွဲအတွင်းအတိုက်ခံခေါင်းဆောင်အလက်စီနက်ဗယ်နီပါဝင်လူပေါင်း100နီးပါးဖမ်းဆီးခံခဲ့ရတဲ့အကြောင်းနိုင်ငံရေးအကျဉ်းသားတွေရေးစောင့်ကြည့်လို့ရှာမှုဖွဲ့တစ်ခုကပြောဆိုလိုက်ပါတယ်။မနေ့ကလူပေါင်း94ယောက်ထက်မနည်းကိုဖမ်းဆီးခဲ့တဲ့အကြောင်းနဲ့တချို့လူတွေကိုတော့အတင်းအကျပ်အင်အားသုံးဖမ်းဆီးခဲ့တဲ့အကြောင်း OBD Info လို့အမည်ပေးထားတဲ့ဖွဲ့ကပြောဆိုလိုက်တာပါ။ကွန်ပျူတာမြင်ရပဲဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးနောက်မှာတော့ဒင်းတော့ Ivan Golunov ဆွဲဆိုထားတဲ့အမှုကိုလည်းရဲတပ်ဖွဲ့ကရုတ်တရက်ပြန်လည်ရုတ်သိမ်းပေးခဲ့တာပါ။မက္ကဆီကိုနိုင်ငံကိုဖျက်ပြီးအမေရိကန်ပြည်အောင်စုရဲ့ဝင်ရောက်နိုင်ရေးကျိုးပန်းကျသူတွေကိုဟန်တားနိုင်ရေးအတွက်ကွာတီမာလာနိုင်ငံနဲ့နယ်စပ်ချင်းတည်နေတဲ့နိုင်ငံတောင်ပိုင်းဒေသကိုမက္ကဆီကိုမျိုးသားကာကွယ်ရေးတပ်ဖွဲ့တွေဒီနေ့စစ်လွတ်မှာဖြစ်ပါတယ်။တပ်ဖွဲ့ဝင်6000ကိုနယ်စပ်နဲ့တခြားဒေသတွေကဒီနေ့စစ်လွတ်သွားမယ်ကြောင်းမက္ကဆီကိုနိုင်ငံကျဲဝင်ကြီးကပြောဆိုထားတာဖြစ်ပါတယ်။ယူကရိန်းနိုင်ငံကအသက်9နှစ်အရွယ်ကလေးတစ်ယောက်အီဘိုလာရောဂါနဲ့တိုက်ဆုံသွားပါတယ်။ဒီဖြစ်ဟာအင်းနီးချင်းကွန်ကွန်နိုင်ငံမှာပြီးခဲ့တဲ့နှစ်ကအီဘိုလာရောဂါပိုးပြန့်နှံ့ခဲ့ပြီးတဲ့နောက်ပထမဆုံးနေဆက်ဖြတ်ကျော်တိုက်ဆုံမှုလည်းဖြစ်ပါတယ်။ယူကရိန်းကျန်းမာရေးဝန်ကြီးရဲ့ပြောချက်ချက်ကိုကူကပ်ပြီးယူကရိန်းကကမ္ဘာ့ကျန်းမာရေးဖွဲ့စည်းတဲ့ WHO ကကလေးတိုက်ဆုံမှုအကြောင်းကိုဒီကနေ့ပဲသတင်းထုတ်ပြန်ကြေညာလိုက်တာပါ။
သတင်းချင်းချုပ်ကိုကိုအောင်လင်းကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇူဘဲအယ်ထရက်ဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ညပိုင်း VOE အစီအစဉ်တွေကိုလိုင်းတိုမီတာ1925နဲ့32တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOE အစီအစဉ်တွေကိုအားပေးနာဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ။
Thank you. This program has come to you from the Voice of America, Washington.